Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဝါရှင်တန်မြို့တော် VOA American အသံကနေ2019ခုနှစ် February 13ရက်ဗုဒ္ဓဘူးနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုံးလွှင့်နေပါတယ်ရှင်ဒီမှာအင်ဂျင်နီယာ
မင်္ဂလာပါရှင်ကျွန်မကခင်ရသက်ပါဒီမနက်ခင်းတင်ဆက်တွေကိုမတ်ဆွေရင်ထွေးနေအတူကြီးညာပေးမှာပါရှင်American နဲ့ Mexico နှစ်နိုင်ငံကြားနယ်စပ်တစ်ဆိုင်တစ်စိတ်တစ်ပိုင်းကရင်နဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကြားနောက်ဆုံးသဘောတူညီချက်အတွက်သမ္မတ Trump ကသူကျေနပ်မှုမရှိကြောင်းပြောပေမဲ့နောက်ထပ်ထပ်ပြီးတော့အစိုးရညာနေရာပိတ်ဖို့အလားအလာမမြင်ဘူးလို့လည်းပြောပါတယ်။ Venezuela နိုင်ငံအတွက်ပြေးဖို့တဲ့လူသားချင်းစာနာမှုအကူအညီတွေ February 23ရက်နေ့မှာနိုင်ငံနဲ့တည်ယူမယ်လို့အတိုက်ခံခေါင်းဆောင်ကပြောကြားလိုက်ပါတယ်။ဒီကနေ့ကြောက်တဲ့ February 23ရက်နေ့ကအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်ဆိုင်ရဲ့တရား၄နှစ်မြောက်မွေးနေ့ဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါမှန်းကျင်တယ်
ကောင်းပါပြီ။အိုင်လန်နိုင်ငံဂေါ်ဝေးမြို့ကဒေါ်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ Freedom of the City ဂုံတူးဆောင်စုကိုတနင်္လာနေ့ကပြန်ပြီးရုပ်သိမ်းလိုက်ပါတယ်
။ So in Galway, Ireland on yesterday Monday, February 11th.
ဒါကတော့ဂေါ်ဝေးမြို့ကလူခွေရေးလှုပ်ရှားနေတဲ့တက္ကသိုလ်ကျောင်းဆရာမတဦးကသူတို့ဒီစုကိုဘာကြောင့်ပြန်ပြီးရုပ်သိမ်းခဲ့ရသလဲဆိုတာနဲ့ပတ်သက်လို့ VOE ကိုပြောပြသွားတာပါ။သတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါတရားလွတ်တော်ရှေ့နေကြီးဥက္ကိုနီလှုပ်ကြံဆက်ဖြတ်ခံရမှုတွေတရားရုံးတင်စစ်ဆေးမဲ့ဒီနောက်ဆုံးဆုံးဖြတ်ချက်ကိုတော့ February 15ရက်နေ့တောက်ကြနေ့မှာချမှတ်တော့မယ်ဖြစ်ပါတယ်။ဒီမတိုင်ခင်မှာဒီစီရင်ချက်နဲ့ပတ်သက်ပြီးတော့သဘောထားအမြင်သုံးသပ်ချက်တွေကိုလည်းကြားဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်စုရင်ထွေးတို့ကပြောပြပါအောင်ရှင
်။ American နဲ့ Mexico နှစ်နိုင်ငံကြားမှာနယ်စပ်တစ်တိုင်းကာယံရင်းနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကြားနောက်ဆုံးရရှိခဲ့တဲ့သဘောတူညီချက်အတွက်သမ္မတ Donald Trump ကသူကျေနပ်မှုမရှိကြောင်းအင်ကာနေမှာပြောကြားလိုက်ပေမဲ့နောက်တစ်ခါအစိုးရရန်ရတစ်စိတ်တစ်ပိုင်းထပ်ပြီးတော့ပိတ်ဖို့အတွက်အလားအလာတော့မမြင်ဘူးလို့ပြောပါတယ်။ဒီဆုံးဖြတ်ချက်အတွက်ပြောတယ်လို့မပြောနိုင်တယ်လို့စိတ်လှုပ်ရှားတယ်လို့လည်းမပြောနိုင်ကြောင်းသူ့ရဲ့ Cabinet အဖွဲ့ကိုသမ္မတ Trump ကသမ္မတအင်ဗျူမှာပြောကြားခဲ့တာဖြစ်ပါတယ်။အခုအစ်စ်ရရှိခဲ့တဲ့သဘောတူညီချက်ထက်မှာ88ကီလိုမီတာရှိတဲ့နယ်စပ်တစ်တိုင်းအစ်စ်ကာယံရေးအတွက်ရန်ပုံငွေဖြစ်တဲ့ American Dollar 1.35 ဘီလီယံချထားပေးတာပါဝင်ပါတယ်။ဒါဟာသမ္မတတောင်းဆိုထားတဲ့ဒေါ်လာ5.9ဘီလီယံရဲ့၄ပုံတစ်ပုံလောက်ပဲရှိတာပါ။ပြီးခဲ့တဲ့လထဲမှာအစိုးရရန်ရတစိတ်တစ်ပိုင်းပိတ်ထားတာရပ်ပေါင်း35ရက်ကြာဆန်းကျင်တင်ခဲ့ပြီးတဲ့နောက်သတင်းပတ်3ပြအကြာမှာနောက်ထပ်ထပ်ပြီးတော့ပိတ်တာမျိုးမကြုံရအောင်စ조사မှုရဲ့ရက်လက်လည်းဖြစ်ပါတယ်။လက်ရှိမှာနေဆက်လုံခြုံရေးကင်းလှည့်နေတဲ့အမိမြေလုံခြုံရေးဌာနအပါအဝင်အစိုးရရန်ရ၄ပုံတစ်ပုံလောက်အတွက်တောက်ကြနေညတကောင်ရန်လောက်ထိပဲဆက်လက်လဲပတ်နိုင်မဲ့ရန်ပုံငွေကရှိနေပါတယ်။သမ္မတ Trump ကတော့အစိုးရရန်ရတစိတပိုင်းနောက်ထပ်တစ်ခါထပ်ပိတ်တာမျိုးမမြင်စေချင်ဘူးလို့ပြောပါတယ်
။မက္ကစီကန်မူရဲ့စေဝါဂိုင်းကောင်းဆောင် El Chapo Guzman ဟာမူရဲ့ကုန်ကူးမှုအပြင်အခြားပတ်သက်နေတဲ့စွဲချက်တွေနဲ့နယူးယောက်မြို့တရားရုံးကအင်္ဂါနေ့မှာပြစ်မှုထင်ရှားကြောင်းစီရင်ချက်ချခဲ့ပါတယ်။စွဲချက်10ခုစလုံးနဲ့ပတ်သက်ပြီး Jury ခုံရုံးအဖွဲ့ဝင်တွေဟာ6ရက်ကြာဒီအမှုကိုကြားနာခဲ့ပြီးတဲ့နောက်ထောင်ဒဏ်တစ်သက်အထိစီရင်ချက်ချခံရမယ့်အလားအလာနဲ့သူ့ကိုပြစ်မှုထင်ရှားတွေ့ရှိကြောင်းဆုံးဖြတ်ခဲ့ပါတယ်။၃လအကြာအမှုစစ်ဆေးခြင်းပြီးဆုံးခဲ့ခြင်းဟာကမ္ဘာမှာအကြီးဆုံးနဲ့အမျက်အများဆုံးရတဲ့မူရင်ဆေးကိုင်းဖြစ်တဲ့ Sinaloa မူရင်ဆေးကိုင်းမှာ Guzman ရဲ့အုပ်ချုပ်မှုအဆုံးတတ်ခဲ့ခြင်းဖြစ်တယ်လို့ဗဟိုအစိုးရရှင်းနေတွေကပြောခဲ့ပါတယ်။အသက်62နှစ်အရွယ် Guzman ကိုနောက်ထပ်ထောင်ကထွက်ပြေးဖို့မကြိုးစားနိုင်အောင်အမေရိကန်ပြည်ထောင်စုရှိအလုံးစုံရဲ့အတင်းကျပ်ဆုံးထောင်ကိုအပို့ခံရဖို့ရှိပါတယ်။2019ခုနှစ်ကအမေရိကန်ပြည်ထောင်စုကို Guzman လွှဲပြောင်း Guzman ကိုလွှဲပြောင်းမအပ်နိုင်မီသူဟာမက္ကဆီကိုအကျဉ်းထောင်တွေကနှစ်ကြိမ်တိုင်းထွက်ပြေးလွတ်မြောက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့မူရင်းဈေးကိုင်းအနေနဲ့ဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့ Cocaine, Bainview, မူရင်းဈေးစိတ်ကြွအစေးဝါနဲ့စေးကြောက်တန်ချိန်ပေါင်းများစွာကိုအမေရိကန်ပြည်အောင်စုအတွင်းကိုခိုးသွင်းခဲ့ပုံကိုရှင်းပြဖို့တက်တေပေါင်း90ကျော်လို့ကိုဗဟိုအစိုးရရှင်းနေတွေကတရားရုံးမှာထွက်ဆိုခဲ့တာဖြစ်ပါတယ်
။ဗင်နီဇွဲလားနိုင်ငံအတွက်ပြီးပို့တဲ့လူသားချင်းစာနာမှုအထောက်ပံ့ပစ္စည်းတွေကိုသမ္မတနီကိုလတ်စ်မာဒူရိုနိုင်ငံတွင်းမှာအဝင်မခံတဲ့အကြားကပဲအတိုက်ခံခေါင်းဆောင်ဟွမ်ခွာရီတို့ကတော့ဖ February လ23ရက်နေ့မှာနိုင်ငံတဲကိုတည်ယူမှာဖြစ်ကြောင်းပြောကြားလိုက်ပါတယ်။ American နဲ့တခြားနိုင်ငံပေါင်း50လောက်က Venezuela ရဲ့ယာယီသမ္မတဖြစ်တဲ့အသိဉာဏ်ပြုထားတဲ့ Guaido ကအင်ကာနဲ့လူလူဆန္ဒပြပွဲမှာအခုလိုပြောကြားလိုက်တာပါ။ Guaido ကသမ္မတ Maduro ကိုစစ်တပ်ကနေထောက်ခံအားပေးမှုမလုပ်ရင်းနဲ့ Socialist ခေါင်းဆောင် Maduro ဖြုတ်ချရေးအတွက်စီရင်ရေးလှုပ်ဆောင်တဲ့အနေနဲ့ပြုလုပ်တဲ့ဆန္ဒပြပွဲမှာသူ့ကိုထောက်ခံသူထောင်ပေါင်းများစွာကိုပြောကြားခဲ့တာဖြစ်ပါတယ်။စီဘော်ရေဂျိုးရင်းနေတဲ့ဗင်နီဇွဲလားနိုင်ငံတဲ့အမေရိကန်ကနေပေးပို့တဲ့အရေးပေါ်ဆန်းသက်ရိတ်ခါနဲ့စီးပွားတွေရောက်လာစေဖို့အတွက်ဂွာဒီယိုကဖိအားပေးလှုပ်ဆောင်နေတာပါဒီထောက်ပံ့ပစ္စည်းတွေဟာအိန္ဒိချင်းကိုလံဘီယာနိုင်ငံတဲကကူကူတန်းနယ်စပ်မြို့ကလေးမှာရှိတဲ့ကုန်းလောင်ယုံထဲမှာရောင်းနေပြီဖြစ်ပါတယ်အင်အားကြီးတဲ့ဗင်နီဇွဲလားစစ်တပ်ရဲ့ထောက်ခံမှုကိုအခုထိရနေသေးတဲ့မာဒူရိုကတော့အတိုက်ခံတွေရဲ့လူလူဆန္ဒပြပွဲတွေဟာအမေရိကန်ဘက်ကအာဏာသိမ်းဖို့အတွက်ကြိုးစားမှုရဲ့အစိတ်ပိုင်းတစ်ခုလို့ပြောဆိုနေပြီးတော့ဒီအရေးပေါ်အကူအညီတွေကိုနိုင်ငံနဲ့ဆင်သွင်းခွင့်ပိတ်ပင်ထားတာဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံချိုင်းဝန်ကြီးဂျော့ချ်အဇီရအဇာဟာတနင်္လာနေ့ကနယူးယောက်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတိုရက်စ်နဲ့တွေ့ဆုံခဲ့ပြီးသမ္မတမာဒူရိုကသူ့နိုင်ငံအတွက် UNHCR နဲ့ WHO လိုကုလသမဂ္ဂအဖွဲ့အစည်းတွေစီကအကူအညီပေးဖို့အတွက်ပြောကြားခဲ့ပါတယ်။အတွင်းမှုချုပ်ကတော့ဗင်နီဇွဲလားနိုင်ငံ၏အခြေအနေရှေ့မတိုးနောက်မဆုတ်ဖြစ်နေတာအတွက်ကုလသမဂ္ဂကအကူအညီပေးမယ်လို့ကန့်လန့်ခဲ့တာပါ
။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့အခြားစီးရဲစွမ်းရည်တွေဟာမပြောင်းလဲပဲရှိနေပြီးအမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်တွေကိုဆက်လက်ချင်းချောက်နေသေးရှိတယ်လို့တောင်ကိုရီးယားရှိအမေရိကန်ထိပ်တန်းတက်မှုတူကအင်္ဂါနေ့ကအထက်လွှတ်တော်ကြားနာပွဲမှာထပ်ဆိုသွားပါတယ်။မြောက်ကိုရီးယားရဲ့စစ်ဘက်ဆိုင်ရာစွမ်းရည်တွေပြောင်းလဲမှုနဲ့ပတ်သက်လို့အတည်ပြုနိုင်ခြင်းမရှိဘူးလို့ဗိုလ်ချုပ် Robert Abrams ကအထက်လွှတ်တော်လက်နက်ကိုင်ဝန်ဆောင်မှုများဆိုင်ရာကော်မတီကိုပြောခဲ့ပါတယ်။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong-un တို့ဟာဗီယက်နမ်မှာဒီလအနောက်ပိုင်းဒုတိယထိပ်သီးဆွေးနွေးပွဲကျင်းပဖို့ရှိပါတယ်။အဲ့ဒီဆွေးနွေးပွဲမှာတိတာထင်ရှားတဲ့ခိုင်မာတဲ့တိုးတက်မှုတွေရရှိလိမ့်မယ်လို့ American အရာရှိတွေကပြောခဲ့ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဒါမှမဟုတ်ဒုံးကျည်ပြစ်လွတ်စမ်းသပ်မှုကိုနောက်ဆုံးပြစ်လွတ်ခဲ့တာဒါဟာရပောင်း440ရှိသွားပြီလို့ဗိုလ်ချုပ် Robert Abrams ကထောက်ပြခဲ့ပြီးကျွန်းဆွယ်မှာတင်းမာမှုတွေရော့ကျခဲ့တယ်လို့လည်းထောက်ပြခဲ့ပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုမီတာ32 kHz 9335ဆိုင်းတိုမီတာ40 kHz 0483ညဆိုင်းတိုမီတာ48 kHz 6753ညဒုတိယနိုင်ဘက်မှာဆိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA American တာကမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကနေ့ February 23ရက်နေ့ဟာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့104နှစ်မြောက်မွေးနေ့ဖြစ်ပါတယ်။မြန်မာနိုင်ငံကလေးများအဖြစ်နေ့ဖြစ်နေသတ်မှတ်ထားတဲ့ဗိုလ်ချုပ်အောင်ဆန်းမွေးနေ့အထိမ်းအမှတ်ဖြစ်ကလေးငယ်တွေကိုတနင်္ဂနွေလုံးအတိုင်းတာနဲ့အာဟာရဒါနပြုကျွေးမွေးလှူဒါန်းအပါအဝင်မွေးနေ့ပွဲကိုမြန်မာနိုင်ငံတက္ကသိုလ်မှာကျင်းပဖို့လှုပ်ဆောင်နေကြပါတယ်။ဗိုလ်ချုပ်အောင်ဆန်းဟာမြန်မာနိုင်ငံလွတ်လပ်ရေးအောင်ပြည်တော်စုစစ်တပ်ကိုအခြေခံပြီးဆောင်ရွက်ခဲ့တာဖြစ်ပါတယ်။ပြည်တော်စုစစ်တပ်ကိုငယ်ရွယ်စဉ်ကတည်းကကျင်းအောင်စီဖို့အတွက်မတူကွဲပြားတာအားလုံးပါဝင်လာတဲ့လွတ်လပ်တာချင်းအတွက်ပေါ်ဆောင်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မဆုံမနဲ့ကြိုးပမ်းအားထုတ်မှုတွေကိုပြန်လည်အမှတ်ရစေဖို့အတွက်ဗိုလ်ချုပ်အောင်ဆန်းမွေးနေ့နဲ့မြန်မာနိုင်ငံကလေးများနေ့ကိုနိုင်ငံတော်မှာကျင်းပကြတာဖြစ်ပါတယ်။လွတ်လပ်ရေးဖောက်ကင်းကြီးဗိုလ်ချုပ်အောင်ဆန်းမွေးနေ့အမှတ်ရဓာတ်ပုံကတ်တော့စာအုပ်ပြပွဲတွေကိုကျင်းပလေးရှိပြီးပြကန်းတွေမှာဗိုလ်ချုပ်နဲ့ပတ်သက်တဲ့တမိုင်းဆက်ဆက်ကစာအုပ်တွေဗိုလ်ချုပ်ရဲ့ဘဝအမှတ်တမ်းတွေမိသားစုတမိုင်းဝင်ဓာတ်ပုံတွေနဲ့ဗိုလ်ချုပ်အမှတ်ရရုပ်ပြကတ်တော့လက်ကမ်းစာဆောင်တွေဝင်ခဲ့ပြီးတော့ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့အထိမ်းအမှတ်ကိုပြုလုပ်လေးရှိပါတယ်။
2019ခုနှစ် February 12ရက်နေ့နနက်4:30မှာ New Delhi မြို့ Karobar ဒေသရှိ Epic Hotel မှာမီးလောင်မှုဖြစ်ပွားခဲ့ပါတယ်။အဲဒီ Hotel မှာတဲခိုနေထိုင်လျက်ရှိတဲ့အဖွဲ့ဝင်9ဦးဟာရွှေမီဗုဒ္ဓဂါယမြမဖျားဘူးအဖွဲ့မြမဖျားဘူးအဖွဲ့ကဖြစ်ပါတယ်။အဲ့တော့အဲ့ဒီဒီသတင်းကိုမြမတန်ယုံ New Delhi ရဲ့ Facebook ကျင်းပချက်မှာဖော်ပြထားပါတယ်။မီးလောင်မှုကြောင့်လူ18ရောက်သေဆုံးခဲ့တယ်လို့သတင်းမှာဖော်ပြထားပြီးဒီမီးလောင်မှုဟာလျှက်စစ်ဓာတ်ကြိုးလျှော့ကြောင့်မီးလောင်မှုဖြစ်ခဲ့တာလို့သိရပါတယ
်။ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံနှစ်နိုင်ငံကြားကနယ်စပ်တစ်ချောင်းမှာအဓိကဝန်ပေါက်တွေမှာခစ်တဲ့အေဂျိုနီးယားတွေတောက်တုံးရင်နဲ့အရေးတူလောင်တဲ့ပစ္စည်းတွေတက်ဆက် ဖို့အတွက်ငွေကြေးထောက်ပံ့ဖို့အတွက်တရုတ်ကစီစဉ်နေပါတယ်။ကုန်သွယ်ရေးရန်တန်းတွေနဲ့တိုင်းနယ်ချီတဲ့လူတွေနေစဉ်သွားလာလှုပ်ရှားတာကိုအဆင်ပြေအောင်ဖြည့်ဆည်းပေးနိုင်မှုအတွက်ရည်ရွယ်တဲ့ဒီတရုတ်ရဲ့စီမံကိန်းမှာနိုင်ငံခြားချမ်းမှရှိတဲ့တင်မာမှုတွေကိုလည်းရောပါစေဖို့အတွက်အထောက်အကူဖြစ်စေနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တရုတ်အစိုးရဟာအာဖဂန်နစ္စတန်နိုင်ငံမျိုးတော်ကဘူးနဲ့ပါကစ္စတန်ကိုနိုင်ငံအစ္စလမ်ဘတ်မျိုးရဲ့စိတ်ပူစရာဆက်ဆံမှုတိုးတက်အောင်အတွက်အကူအညီပေးဖို့အတွက်တန်တမာရင်းနဲ့စီးပွားရေးအစပြေဆောင်ရွက်ဖို့အတွက်ဆက်လက်လှုပ်ဆောင်နေပါတယ်။အာဖဂန်စစ်ပွဲကိုအဆုံးသတ်ဖို့နိုင်ငံရေးမှာပြည်လဲစေဖို့အတွက်တာလီဘန်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းနှစ်နိုင်ငံစလုံးကိုတရုတ်အစိုးရကတိုက်တွန်းပါတယ်။ဒီနယ်စပ်ဖွံ့ဖြိုးရေးအစီအစဉ်ဟာအာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာမကြာခင်ကကျင်းပခဲ့တဲ့၃နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကြားအဆင့်မြင့်ဆွေးနွေးပွဲရလဒ်တစ်ခုလည်းဖြစ်တယ်လို့အဖွဲ့ရဲ့လက်ထောက်အကြီးအကဲကပါကစ္စတန်ကနိုင်ငံအစ္စလာမ်ဘတ်မြို့ကတရုတ်တန်ရုံက VOA မင်းမြန်ကမှပြောကြားခဲ့ပါတယ်
။အမေရိကန်နဲ့အောက်လွှတ်တော်မှာတက်တန်းအကြဆုံးဖြစ်တဲ့59နှစ်ကြာအမတ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ကွယ်လွန်သူမစ်ချီဂန်ဒီမိုကရက်အောက်လွှတ်တော်မှာဂျွန်ဒက်ဂယ်ရဲ့ဇာပနာအခမ်းအနားကိုအင်ကာနေ့ကကျင်းပခဲ့ပါတယ
်။သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုရင်ထွေးတို့ကပြောပြသွားတာပါ။ဗုဒ္ဓဘုရင့်နဲ့နဲ့ခင်ပြည်ဝင်မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်။အိုင်းလန်နိုင်ငံဂေါ်ဝေးမြို့ကဒေါအောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ Freedom of the City မြို့ရဲ့ဂုံတူးဆောင်စုကိုပြန်ပြီးရုပ်သိမ်းဖို့တနင်္လာနေ့ကမြို့တော်ကောင်စီအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်။အကြောင်းအဆိုကိုဆက်ပြီးနားဆင်ပါရှင်။မြို့ရဲ့ဂုံတူးဆောင်စုကိုအခုလိုပြန်ပြီးရုပ်သိမ်းတဲ့ဖြစ်ရပ်ဟာဂေါ်ဝေးမြို့အတွက်ပထမဆုံးအကြိမ်ဖြစ်ပါတယ်။2016ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ရက်စက်ပြင်းထန်လာတဲ့ဖိနှိပ်မှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကနှုတ်ဆက်နေခဲ့ပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့အခြေအနေအထိဆိုးရွားလာခဲ့တဲ့အပေါ်မှာနိုင်ငံတကာကဒေါအောင်ဆန်းစုကြည်ကိုဝိုင်းဝန်းမေးခွန်းထုတ်ခဲ့ပြီးတဲ့နောက်ဂေါ်ဝေးမျိုးကလူခွင့်ရေးလှုပ်ရှားသူတွေဟာသူတို့ပေးထားတဲ့စုကိုပြန်ရုပ်သိမ်းဖို့2018ခုနှစ်မှာစတင်ကြိုးပမ်းခဲ့တာဖြစ်ပါတယ်။ဥပဒေညီလန်းလှုပ်ထုံးလုံနည်းနဲ့အညီဆောင်ရွက်ခဲ့ရတဲ့အတွက်အခုလိုနှစ်နှစ်လောက်ကြာပြီးချိန်မှာဂေါ်ဝေးမျိုးတော်ကောင်စီအဖွဲ့ကမဲခွဲဆုံးဖြတ်နိုင်ခဲ့တာဖြစ်တယ်လို့အိုင်ယာလန်နိုင်ငံကရိုဟင်ဂျာအရေးဆောင်ရွက်နေတဲ့အဖွဲ့အတူရီမူဂေါ်ဝေးမျိုးရဲ့ကာလူကောလိပ်ကျောင်းနီးပြဆရာမစတီဖနီမက်ဒါမုတ်က VOE ကိုပြောပါတယ
် So in Galway Ireland on yesterday Monday February 11th Galway City Council which consists of Galway elected councillorsthey voted to revoke the freedom of Galway from Aung San Suu Kyi.
Ireland နိုင်ငံ Galway မြို့မှာ February 17ရက်တနင်္လာနေ့ကမြို့တော်ဝင်ကောင်စီအဖွဲ့ကနေဒေါ်အောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ Freedom of the City မြို့တော်လွတ်မြောက်ရေးစုကိုပြန်ရုပ်သိမ်းဖို့မဲပေးဆုံးဖြတ်ခဲ့ကြပါတယ်။မဲပေးကြတဲ့အထင်မှာထောက်ခံမဲ13မဲ၊ကြားနေမဲ2မဲနဲ့ပြက်ကွက်မဲ2မဲနဲ့စုကိုပြန်ရုပ်သိမ်းဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။
ဒေါ်ဆန်းစုကြည်စီကနေဒီစုကိုပြန်ပြီးရုပ်သိမ်းတဲ့နေရာမှာအဓိကမိမောင်းထိုးပြခြင်းတဲ့အချက်တွေနဲ့ပတ်သက်လို့လဲစတီဖနီမက်ဒါမော့ကအခုလိုရှင်းပြပါတယ
် It was a message of solidarity but also a message to Aung San Suu Kyi and the Myanmar military
တတားရရှိနေတယ်ဆိုတော့အမှားစကားလည်းဖြစ်သလိုဒေါ်ဟောင်ဆန်းစုကြည်နဲ့မြန်မာစစ်တပ်ကိုတိစေချင်တာကဘာတွေဖြစ်ပျက်နေလဲဆိုတာကျမတို့သိနေပြီးရိုဟင်ဂျာတွေအပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေကိုအိုင်ယာလန်ပြည်သူတွေဘယ်တော့မှမေ့ပျောက်ထားမှာမဟုတ်ဘူးဆိုတာနောက်မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးဖြစ်နေတယ်ဆိုတာကျမတို့သိနေတယ်ဆိုတဲ့အချက်ပါ
အခုလိုမြို့ရဲ့ဂုံတူးဆောင်စုကိုပြန်ပြီးရုပ်သိမ်းတဲ့အပေါ်မှာဒေါ်ဆန်းစုကြည်ရဲ့တုံ့ပြန်ချက်ကိုသိရပါကလားလို့မေးကြည့်တော့
အောင်ယန်စကီ has publicly stated that awards come and go.
ကွန်ပျူတာတွေကိုပေးလိုက်ပြန်ရုပ်သိမ်းလိုက်ဆိုတာမျိုးရှိနေမှာပဲလို့ဒေါ်အောင်ဆန်းစုကြည်ကတော့တရားဝင်သူ့သဘောထားကိုထုတ်ဖော်ပြောဆိုထားပြီးသားပါ။နောက်ပြီးအခုကျမတို့ Galway မြို့ရဲ့ဂုံတူးဆောင်စုကိုတော့သူ့အနေနဲ့စိတ်ဝင်စားခြင်းလည်းမရှိပါဘူး။ကျမတို့မြို့အရွယ်အစားကလည်းသေးပါတယ်။အဲ့တော့ဒီစုကိုရုပ်သိမ်းလိုက်လို့သူအနေနဲ့ထူးထူးခြားခြားဘာမှဖြစ်မသွားပေမဲ့ရိုဟင်ဂျာတွေအတွက်ကျမတို့ပေးချင်တဲ့အမှားစကားကတော့သူတို့နဲ့အတူကျမတို့ရှိနေတယ်သူတို့အပေါ်ရရက်ဆက်ဆက်ညှဉ်းပန်းဖိနှိပ်မှုတွေကိုကျမတို့ဘယ်တော့မှမေ့ထားမှမဟုတ်ဘူးဆိုတာဖြစ်ပါတယ်နောက်ပြီးဒီလိုပြင်းထန်လာတဲ့ဖိနှိပ်မှုတွေဆက်ပြီးဖြစ်နေတာကိုကျမတို့ခေတ်ကာလမှာ
ညဉ့်ညင်တက်တဲ့အနေနဲ့ဆက်ပြီးမြင်တွေ့နေတာကိုမလိုလားဘူးဆိုတာကုလသမဂ္ဂနဲ့နိုင်ငံတကာအသိုက်အဝိုင်းကိုအတိပေးလိုက်တာဖြစ်ပါတယ်။အရင်ကဆရာနာရှင်တွေရဲ့ဖိနှိပ်မှုတွေကိုရဲရဲဝင့်ပြောဆိုရှုံချခဲ့တဲ့အတွက်ဒေါံဆန်းစုကြည်ကိုနိုင်ငံတကာကလေးစားဂုဏ်ပြုရက်တည်ခဲ့တဲ့အထက်မှာကော်ဝေးမြို့သူမြို့သားတွေကလည်းသူတို့မြို့ရဲ့ဂုံထူးဆောင်စုကိုနှစ်ထောင်သူတို့မြို့ရ Dong San Suu Kyi ha tuko nai phinai tu phit la de so ra ko twet myin la ya de lo Stephanie McDermott ka pyo ba de.
Well, in 2005, you know, Aung San Suu Kyi was, you know, she spoke out. 2005
ခုနှစ်တုန်းက Dong San Suu Kyi ကိုယ်တိုင်နေအိမ်အကျယ်ချုပ်ကျနေသလိုလူအခွင့်အရေးဖိနှိပ်မှုတွေနဲ့ပတ်သက်ရင်းလဲစန့်စင်ကန့်ကွက်ပြောဆိုခဲ့သူဖြစ်ပါတယ်။သူ့ကိုဒီစုချင်းမြင့်တဲ့အချိန်တုန်းကဆိုရင်ဂဲဝဲမျိုးကလူတော်တော်များများစုဝေးဂုဏ်ပြုခဲ့ကြတာပါ။အဲ့ဒီအချိန်တုန်းကကျမတို့လုံရက်မကန်ခဲ့ပါရင်လူအခွင့်အရေးနဲ့ပတ်သက်ရင်ရဲရဲဝံ့ဝံ့ထုတ်ဖော်ပြောဆိုသူကိုကျမတို့တန်ဖိုးထားပါတယ်။ဒါပေမဲ့အချိန်အတွင်းတွေပြောင်းလဲခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ကသူ့အာဏာရလာတဲ့အချိန်မှာသူအရင်ကပြောခဲ့တဲ့ပေးခဲ့တဲ့ကတိတွေအတိုင်းမလုပ်ခဲ့ပါဘူး။အဲ့ဒါကဘာလဲဆိုတော့ဖိနှိပ်ခံရသူဖြစ်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဟာသူကိုယ်တိုင်ဖိနှိပ်တဲ့သူဖြစ်လာရဲဆိုတာကျမတို့တွေ့မြင်ခံစားရပါတယ
်။ဒေါ်ဆန်းစုကြည်ကိုချင်းမြင်ထားတဲ့စုတွေပြန်ပြီးရုပ်သိမ်းခံရတာအခုဂေါ်ဝေးမျိုးရဲ့ဂုံတူးဆောင်စုနဲ့ဆိုရင်စုစုပေါင်း10စုကျော်ရှိနေပါတယ်။မကြာခင်မှာတော့ကျမတို့ဒီ New Delhi မြို့ကဟိုတယ်တစ်ခုမှာမီးလောင်မှုကြောင့်ဒီဖျားဖူးမြမအမျိုးသမီးနှစ်ဦးတိတ်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်ဖို့ရှိပါတယ်။တရားမတော်ရှင်းနေကြီးဥက္ကိုနီလောက်ကျန်တက်ဖြတ်ခံရမှုအတွက်တရားရုံးတင်စစ်ဆေးလာတာအခုဆိုရင်နှစ်နှစ်ကျော်နေပြီဖြစ်ပြီးဖေဖော်ဝါရီလ15ရက်တောက်ကြနေ့မှာတော့နောက်ဆုံးစီရင်ချက်ကိုချမှတ်တော့မှာပါ။တနိုင်ငံလုံးကစောင့်ကြည့်နေကြတဲ့ဒီမှုနဲ့ပတ်သက်ပြီးတရားရုံးကမှန်ကန်တဲ့ဖြောက်မှတ်တဲ့စီရင်ချက်မျိုးချမှတ်မယ်လို့မျှော်လင့်ကြောင်းအာရှလူခွင့်ရေးကော်မရှင် AHRC ကပြောကြားခဲ့သလိုဥက္ကိုနီရဲ့တမိဖြစ်သူကလည်းမြန်မာတနိုင်ငံလုံးရဲ့ဂုဏ်သိက္ခာဟာဒီစီရင်ချက်ပေါ်မှာမူတည်နေတယ်လို့ပြောကြားခဲ့ပါတယ်။ဒေါက်ခင်မျိုးသက်ကအကြောင်းစုံကိုပြောပြမှာပါ
။2019 January 29ရက်ညနေ9:00ကရန်ကုန်အပြည်ပြည်ဆိုင်ရာ၄စိတ်မှာတရားလွှတ်တော်ရှေ့နေကြီးဥက္ကိုနီဟာအနိကတ်တက်နှက်နဲ့ပြစ်ပြီးအလုတ်ကြံခံခဲ့ရတာဖြစ်ပါတယ်။ဥက္ကိုနီကိုအခုလိုလှုပ်ချံတက်ဖက်ရမှာအဓိကကျူးလွန်သူဖြစ်နေဆွဆွဲခံထားရတဲ့တနတ်သမားကြည်လင်းတဲ့အတူအမှုမှာပူပေါင်းချန်စီသူ၃ဦးဖြစ်အာနာပိုင်တွေကတန်လျက်ရှိနေတဲ့အောင်ဝင်းစောအောင်စောထွန်းနဲ့ဇေယျဖြူတို့ကို2018 February လမှာတော့ရန်ကုန်မြောက်ပိုင်းခင်အကြမ်းရုံမှာဆက်ပြီးဆွဲချက်အမိန်ချမှတ်ခဲ့ပါတယ်တနတ်သမားကြည်လင်းအောင်ဝင်းစောနဲ့ဇေယျဖြူတို့ဟာဥက္ကိုနီကိုချိုးတင်ချန်စီလှုပ်ချံတက်ဖက်မှုပုံမှန်3-2-1ခါခွေမြင်းဆောင်34နဲ့ဆွဲချက်တင်ထားပြီးဒီပုံမှန်တွေကအမြင့်ဆုံးတည်တံအထိချမှတ်နိုင်တာဖြစ်ပါတယ်။အောင်စော်ထွန်းကိုတော့ပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်2နှစ်အထိပေးနိုင်တဲ့အားပေးကူညီမှုပုံမှန်212နဲ့ဆွဲချက်တင်ထားပါတယ်။အခုချိန်အထိဖမ်းမမိသေးတဲ့အောင်ဝင်းခိုင်ကိုလည်းကြည်လင်းတို့လိုပဲအမြင့်ဆုံးတည်တံပေးနိုင်တဲ့လုတ်ကြံတက်ဖြတ်မှုပုံမှန်302ခါခွေမြင်းဆောင်34နဲ့ဆွဲချက်တင်ထားတယ်လို့ဖမ်းဝရံလည်းထုတ်ပြန်ထားပါတယ်။February 15ရက်နေ့မှာတော့တန်တရားနဲ့တရားဆွဲဆိုခံရသူ3ဦးကိုနောက်ဆုံးစီရင်ချက်ချမှာဖြစ်ကြောင်း February 1ရက်နှစ်ဖက်ရှေ့နေတွင်လျှောက်လှည့်ချက်ပေးပြီးရန်ကုန်မြောက်ပိုင်းခရင်တရားရုံးတရားသူကြီးကကြေညာခဲ့တာဖြစ်ပါတယ်။ဥက္ကိုနီရဲ့သမီးဒေါက်တာဒေါ်ရင်ရွယ်ခိုင်ကအမှုနဲ့ပတ်သက်ပြီးတရားမျှတမှုရှိရဟာမြန်မာတနိုင်ငံလုံးရဲ့ပုံရိပ်ကိုထင်ရှားစေမှာဖြစ်တယ်လို့ VOA ကိုပြောပါတယ်
။ So listen, I just want justice because it has to be because for the image of the country
ကျမဖခင်အတွက်ကမြန်မာနိုင်ငံထဲမှာအခုလိုပုံစံနဲ့ကိုချစ်သူခင်သူတွေဆုံးရှုံးခဲ့ရတယ်ဘယ်သူကမဆိုးတရားမျှတမှုရရှိစေဖို့ကျမလိုလားပါတယ်ဒီတရားရုံးဆုံးဖြတ်ချက်ဟာတနိုင်ငံလုံးရဲ့ပုံရိပ်ကိုထင်ရှားစေမှာဖြစ်တယ်လို့နိုင်ငံတွင်တရားဥပဒေစိုးမိုးရေးအတွက်ရောတနိုင်ငံလုံးရဲ့ဂုဏ်သိက္ခာအတွက်ပါအရေးပါပါတယ်လို့ပြောသွားတာပါဒီတောက်ကြံနဲ့တရားရုံးကြားနာပွဲကိုတော့သူတက်ရအောင်မှမဟုတ်ဘူးလို့လည်းပြောပါတယ်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းမြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုခိုင်မာစွာတည်ဆောက်ရမှာစိန်ခေါ်မှုတွေကိုဝန်ဝန်စူးစမ်းဖြေရှင်းရင်အသက်ဆန့်သွားခဲ့တဲ့ရှေ့နေကြီးဥက္ကိုနီနဲ့ကိုနေဝင်းတို့အတွက်အမှန်တရားအမြန်ဆုံးပေါ်ထွက်လာစေဖို့သက်ဆိုင်သူအလုံးကဝန်ဝန်စူးစမ်းကြဖို့ ဥက္ကဏီအလောက်ကျန်ခံရတာနှစ်နှစ်ပြည့်အခမ်းအနားမှာတိုက်တွန်းခဲ့ပါတယ်။အာရှလူခွင့်ကော်မရှင်ကရှင့်နေဦးမင်းလွင်ဦးကလည်းအခုနောက်ဆုံးစီရင်ချက်ဟာမှန်ကန်ဖြောက်မှတ်တဲ့စီရင်ချက်မျိုးဖြတ်မှတ်မယ်လို့မျှော်လင့်ထားကြောင်းပြောပါတယ်
။ဒီကအပြင်ဆွဆွဲခံနေရတဲ့ကြည်မင်းတို့ဇေယလင်းတို့တားတဲ့ဥစ္စာတွေကဒီမှုမှာစစ်စစ်ပေါ်ပေါက်ချက်တွေရတရားရင်ကမှန်ကန်နဲ့ဆုံးဖြတ်ချက်တွေဆက်နိုင်တယ်လို့ရှိနော်ကျွန်တော်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကပြင်လာပြီးတော့စစ်တပိုင်းကျော်လို့ရမယ့်အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ကတော့ဒီလိုယူဆပါတယ
်။ဒီမှုကိုအထူးခုံရုံးဖွဲ့ပြီးတပတ်ကိုနှစ်ကြိမ်ဆက်ဆီးခဲ့တယ်လို့နှစ်ဖက်တင်သွင်းတဲ့တပ်တွေအယောက်200နီးပါးကိုဆက်ဆီးခဲ့တာဖြစ်ပြီးပြီးခဲ့တဲ့103ကြိမ်မြောက်တဲခွင်ပြီးမှတော့အပိဓာတ်ဆုံးဖြတ်ချက်အတွက်အခုတောက်ကြံနေချမှတ်မှာဖြစ်ကြောင်းတရားသူကြီးကကြေညာခဲ့တာပါ။ဒီမှုအတွက်တရားရုံးစစ်ဆေးမှုတွေနှစ်နှစ်ကျော်ကြာမြင့်လာတာနဲ့ပတ်သက်ပြီးမတက်ဆိုင်တဲ့တက်သေးတွေကိုစစ်ဆေးနေတာကြောင့်အဓိကတက်သေးတွေမစစ်ဆေးနိုင်ပဲဖြစ်နေတယ်ဆိုပြီး ICJ နိုင်ငံတကာတရားရေးကော်မရှင်ကပြီးခဲ့တဲ့လထဲမှာပဲဝေဖန်ခဲ့ပါတယ်။ဒါပေမဲ့ HRC အာရှလူခွင့်ကော်မရှင်ကဦးမင်းလွင်ဦးကတော့တရားဥပဒေအရနှစ်ဖက်မျှတာတဲ့အခွင့်အရေးပေးတဲ့အနေနဲ့လှုပ်ဆောင်နေတာလို့ယုံကြည်ပါတယ်။
ပြေလူဘက်ကတင်ပြတဲ့သက်သေတွေ၊ပြေခံဘက်ကတင်ပြတဲ့သက်သေတွေ၊ပြန်ခေါ်သက်သေတွေကိုသိသိတဲ့အတွက်အခုလိုမျိုးနှစ်နှစ်ကြီးကြာမြင့်သွားတယ်လို့ကျွန်တော်မြင်ပါတယ်
။နှစ်နှစ်ကျော်ကြာမဖမ်းဆီးနိုင်ပဲဖြစ်နေတဲ့ပြေခံပြီးအဝင်းခိုင်အတွက်ဥပဒေပုံမှန် 88 နဲ့ဆွဲချက်တင်ထားပြီးအများပြည်သူဘယ်သူမှဆိုတွေ့တဲ့နေရာမှာဖမ်းဆီးပြီးတရားရုံးဒါမှမဟုတ်ရဲစခန်းကိုပို့ဆောင်နေတဲ့ပြေခံပြီးဖြစ်နေကြေညာထားတာပါ။သူကိုဖမ်းမိနိုင်လို့ဆိုရင်နိုင်ငံတကာရဲတပ်ဖွဲ့ရဲ့အကူအညီကိုပါတောင်းခံနိုင်တယ်လို့လည်းဦးမင်းလွင်ဦးကအကြံပေးပါတယ်။ရန်ကုန်လေးစိတ်မှာအသက်ခံရတဲ့ဦးကိုနီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပအဝင် NLD ပါတီအတွက်ဥပဒေရေးရာတွေမှာအဓိကအကြံပေးနေသူတဦးလည်းဖြစ်ပါတယ်။ဒါကြောင့်သူကိုလောက်ကျန်မှုရဲ့နောက်ကွယ်မှာနိုင်ငံရေးရည်ရွယ်ချက်ရှိနိုင်တယ်လို့အများကထင်မြင်ယူဆနေတာဖြစ်ပါတယ်
။ဒေါက်တာမြတ်သက်ပါရှင်။2019ဒီFebruary 12ရက်နေ့ဒေတာစံတော်ချိန်နက်နက်4နာရီမိနစ်30ခန့်လောက်မှာအိန္ဒိယနိုင်ငံ New Delhi မြို့ Karo Bagat အရက်မှာရှိတဲ့ Apit Hotel မှာမိလောင်မှုဖြစ်ပွားခဲ့ရမှာအဲ့ဒီ Hotel မှာတဲခိုနေတဲ့ရွှေမီဗုဒ္ဓဂါယာမြန်မာဖျားဖူးအဖွဲ့ဝင်9ဦးတည်းက2ဦးသေဆုံးခဲ့ပြီးတော့2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ New Delhi မှာရှိတဲ့မြန်မာတပ်ရုံးရဲ့ထုတ်ပြန်ချက်အရသေဆုံးသူ2ဦးဟာတိုက်ကြီးမြို့ကအသက်66နှစ်အရွယ်ဒေါ်လာမင်းနဲ့အသက်44နှစ်အရွယ်ဒေါ်မြမြထွေးတို့ဖြစ်ပါတယ်။မိလောင်မှုနဲ့ပတ်သက်လို့အကြောင်းစုံကိုသိရဖို့ကလကတာမြို့ဗောဓိဂါယာပရဟိတမြန်မာကျောင်းတိုက်ဆရာတော်ဗဒ္ဒန္ဒနန္ဒောဘာသာကိုဒေါ်လာလာတန်းကဆက်သွယ်မေးမြန်းရမှာဆရာတော်ကအခုလိုစတင်မိန့်ကြားပါတယ်
။အဲ့ဒီမြို့တွေခေါ်တူမှာစနေနေ့မနေ့ရှင်းနိုင်ခွေကစတင်ပြီးတော့အာပီပီလစ်ခေါ်တူမှာမိလောင်မှုစတင်ဖြစ်ပေါ်ပါတယ်။မြန်မာနိုင်ငံကဆရာဖူးအဖွဲ့တွေလည်းအဲ့ဒီခေါ်တူမှာတည်ရဖြစ်တယ်။မြို့တော်မှုဖြစ်ပေါ်တဲ့အချိန်မှာရွှေမင်းဗုဒ္ဓဘာသာဆရာဖူးအဖွဲ့ကဆရာဖူးခနဦးနောက်တခါတပ်ပုံဒီလိုတည်းရေးပေးတဲ့အိန္ဒိယနိုင်ငံသားကောင်းတဲ့တယောက်စုဖို့ရှိဦးအဲ့ဒီမှာတေခလို့ရှိပါတယ်အထက်ကမြန်မာနှစ်ဦးပြေဆုံးတယ်နောက်တစ်ဦးကဖျက်ဖို့ဖွေးတဲ့ကဒီဟိုတာဝန်ခံဂိတ်ဒါကမှန်တယ်ကကြာတော့တိတ်ပေါ်ကခုန်ချတော့အဲ့ဒီမှာသူကတော့ရှေ့ထောက်တစ်ဖက်လုံးကျိုးတော့ပြီးတော့ခါလေးတရားရတယ်အဲ့ဒါတော့သူကဆေးရုံရောက်တယ်ပါတယ်နောက်အိန္ဒိယနိုင်ငံသားဂိတ်ကောင်းလေးကတော့မင်းလောက်ပြီးတော့
ဒီမှာပြတည်ဆုံးတဲ့အမျိုးသမီးနှစ်ယောက်ရဲ့အမိတွေကဘယ်သူတွေပါလဲရှင်ဗျာ
သူတို့နာမည်တွေကိုမမှတ်မိတော့ဘူးဟိုပတ်စပို့နံပါတ်နဲ့တကွာသူတို့နာမည်တွေကိုထောက်ပြန်ထားတာရှိပါတယ
်အခုလိုဒီမှာပြအခုလိုအပစ်ဟိုတယ်မှာမိအောင်ရခြင်းအကြောင်းကဘာပါလဲရှင်ဗျာ
မင်းလောက်ရတဲ့အကြောင်းရင်းကအခုအန်ကော်ရီလုံးနေတယ်အထူးသဖြင့်မင်းလောက်ရတဲ့အကြောင်းရင်းကအဲ့ဒီ electric short circuit ဖြစ်တယ်လို့ပြောပါတယ
်ဒီမှာပြဆိုအဲ့ဒီအပိဟိုတယ်မှာပေါ့နော်ဒီမြန်မာနိုင်ငံကလာတဲ့ဗုဒ္ဓဂါယာကိုလာပြီးတော့ဖျားပူးလာတဲ့လူတွေတော်များများတဲလိရှိကြပါလားရှင်ဗျာ
ဟုတ်တယ်အဲ့ဒီမှာမြန်မာနိုင်ငံကဖျားပူးလာတဲ့တခြားဖျားပူးအဖွဲ့တွေလည်းအဲ့ဒီမှာတက်ခိုကြတယ်အဲ့ဒီဖိလီယန်နဲ့မှလည်းနောက်ခင်းနေတာအပြည့်ပြည့်ဆိုင်ရာဖျားပူးအဖွဲ့အဲ့ဒီအဖွဲ့ကလည်းအဲ့ဒီမှာလူပေါင်း30ကျော်တက်ခိုဖို့အတွက်ပုတ်ကင်းလောက်ထောက်တာရှိတယ်ကံဆိုတာကဒီရွှေမင်းဗုဒ္ဓဂါယာဖျက်ဖို့အဖွဲ့ဟာမနေ့9နာရီဆိုရင်အဲ့ဒီကနေစတင်ပြီးတော့ထွက်တယ်
တင်ပါဗျာ
အချင်းချင်းပေါ်တဲ့အရှင်ကဘယ်ရှင်လဲဆိုတော့ เล่นในคุยมาสัตว์ที่มีตัวที่พอเลยไอ้ก็นายวันละใครมาตัวเดียวชดดมใช่ไหมตัวมาช่วยมีนี่นี่แล้วก็สัตว์ที่พอได้ใช่ปะเออที่ไปลงกันเลยนี่ยากกว่าตัวว่าไปมีนี่รู้บ้างสิบยาตัวก็ยากกว่าแบบที่อะไรก็ยากกว่าแต่ชิ้นงอนเจ็บอยู่ตัวส่งได้ใช่ปะไปมีนี่ได้ตัวเดียวที่เดียวพูดได้ใช่ยาดอ
ที่มาเพียงมึงเราไม่ที่พอได้ดีก็สมะนั่นล้อมาที่พอได้ใช่ปะไอ้ตัวตัวก็นั่นล้อมาชินเลยตัวต้องล้อมาชินเลยตัวไอ้ตัวตัวที่ยาวกูสุดคงชาติเตียงก็ตัวเจ้าแรงวิโดเอ็ดลูกคงชาติใช่ปะใช่ปะเปล่าตัวว่ากูนั่นล้อมาได้ละต้องล้อมาได้ลำติวสุดหัวเดียบเราไม่มาเลยใช่ปะหัวเดียบงาฟอสิบเอ็ดมามึงแต่พูดยาวละได้ใช่ไหมเช่นเดียว มันยาวแล้วนั่นนักจ้างผมพอได้นั่นค่ะอันนี้เนี่ยก็ลูกชายเด็กโอ้แม่ดิจิ้งดิแรงงานดิลำบากไปบุ๋นแต่ผมไม่แรงกูนี่ก็จิ้งดิจิ้งมาเปล่าลูกว่าสาวสาวดิตามยาเด็กมียาพี่เด็กอันนั้นคันนั้นนายคุยแล้วมามีแต่ไหนได้พี่เด็กซูซูบอลลูแต่สินะคันนั้นอู้แต่สองชั่วโมงเดียวที่ยาบาร์
ตัวเด็กๆเนี่ยมาตัวเด็กๆเด็กๆคนเดียวแบบเด็กๆอันนี้เคร่งชีพอะไรใช่ไหมอันนี้คนที่มาบอกชอบเสียงตีขลุ่ยชีวะเลยที่สัญญามีมาตั้งยุ่งกับกูนี่ปีหลายชีวะแล้วใช่ไหมฮะฮัลโหลมีมาตั้งยุ่งกับเดียวันทั้งเดือนทั้งเดือนเราเสียงกูแต่ยังไม่ได้ปกติอันนี้คงชาติเดียวที่เขาตามเข้ามาที่มาพี่ตัวกูเลยตัวยาวตัวลูกเลยกูยินดีกูไปเลยที่มาพี่
น้าอันนี้เจนได้รู้เรื่องเลยที่เขาเดือดเปล่าวิโดทับไปเลยซาติซาติอาชีพเนี่ยมาใส่ยุ่งกันด้วยดูตรงนั้นด้วยแต่ว่าชีพปกติก็น้องกวนวิโดคุยเป็นเดียบัดดีคู่ที่ส่งเกเรบ่เนาะดีสิบยาเบียวเรตเช่าเสียช่องในอยู่เนาะเดียวกันลิซี่ลินี่อยู่เปล่าลิซี่ฮัลโหลที่มาพี่ตรงนั้นอู้สาบนาขานาดีเนี่ยปฏิบิโรบ่เช่นพี่ สิ่งนั้นตัวเนี่ยเราถ้าเราชีวะเราเช่นเดียวสิ่งนั้นตัวตัดสินใจเราเคลียร์เรื่องสโลปิลุชีที่มาพี่ตัวอันนี้มาไม่ต้องอยู่ด่าดูดามาโมลุชีอันนี้เนี่ยมันอะไรกันก็เลยเตะตัวชินเลยสโลปิลุชีเตะอยู่ยาเลยทุกที่นั่นตัวเนี่ยมันอะไรกันตีตัวลุชีตัวดูข้างหน้าวิโดดีมา มิ่งแต่อยู่จ้าเลยไม่รู้ที่มาเลยแต่เราสงสัยจะมาจ้าจ้าไปรู้ดีไหมเสียตรงนี้เนี่ยสุดที่เราปกปิดเราปิดลายมาพี่บัดเลยมาลงจ้าไปเลยสุดที่มาพี่ตัวเย็ดที่สัญญามีด้าสุดีเย่ลูกจีเนสสันดาบเนาะอุปถัมภ์จีเนสสันดาบที่มาพี่ฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโหลฮัลโ
ဖျားဘူးတွေပေါ့နော်အဲ့လိုမျိုးမတော်တဆဖြစ်ပြီးတော့တည်ဆုံးတာတွေရှိသလားလို့ဒီဘက်တော့မှသိချင်ပါရှင်ခင်ဗျာ
အဲ့ဒါလို့မင်းတော်ဘုံဖြစ်တော့ပြီးတော့တည်ဆုံးတဲ့ပုံစံတွေမရှိပါဘူ
းဒီမှာပြန်
ဒီလိုပဲအခိုင်မပြေတော့နှလုံးရောဂါနှလုံးဖောက်ပြီးတော့တည်တဲ့လူတွေ
ဒီမှာခင်ဗျာ
အဲ့ဒါတွေသာရှိပါတယ
်ဒီမှာခင်ဗျာခုလိုမျိုးမိလောင်တာတော့ဒါပထမဦးဆုံးချိန်ပေါ့နော်မြန်မာဖျားဘူး
ဟုတ်တယ်ဟုတ်တယ
်ဒီမှာခင်ဗျာ
ဒါကတော့ကျမတို့ဒီဆရာတော်ဒေါက်တာဘဒ္ဒနာနန္ဒောပါဒကိုဒေါ်လာလတန်းကဆက်သွယ်မေးမြန်းခဲ့တာပါရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီတိဆက်လက်ထုတ်လင်းသွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီ federal ဆိုရင်မူရင်းတိပဲဖြစ်တဲ့ဒီ come together ပေါ့။နော်အတူတကွာလာတယ်အတူတကွာပြောင်းစုကိုတိဆောက်တယ်ဆိုတော့အဲ့ဒီသဘောထားကိုပူရှိတယ်အဲ့ဒါ
ဒါကတော့ပြည်ထောင်စုအတွေ့ပြည်ထောင်စုအရေးတိုက်ရိုက်လေနိုင်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်အခုတော့နိုင်ငံတကာသတင်းလှော်တပုတ်ကိုပြောပြမှာပါအမေရိကန်အစိုးရရန်တရားတွေနောက်တစ်ကြိမ်ရက်တက်မဲ့အရေးကိုရှောင်ရှားနိုင်ဖို့လွှတ်တော်မှာပါတီနေရဲ့ဒီညှိနှိုင်းဆွေးနွေးနေကြတဲ့အခြေအနေတခါသမရထရမ်ကလက်မခံလားလက်ခံလားဆိုရဲဒီအခြေအနေဒီပေါ်မှာ VOA ရဲ့အထက်လွှတ်တော်ဆိုင်ရာသတင်းတောက် Michael Bowman ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်လွင်ကပြောပြမှာပါရှင
်။ American အထက်လွှတ်တော်နဲ့အောက်လွှတ်တော်အမတ်တွေကြားမှာနောက်တစ်ကြိမ်အစိုးရရန်နေရာထပ်ပြီးတော့မရက်တန့်ရေးညှိနှိုင်းမှုတွေကိုအပြင်းထန်လုပ်နေကြပါလေ။လော့ဆယ်မှာအစိုးရရန်နေရာလဲပတ်နိုင်မှုချထားတဲ့၃စည်းကအချိန်၃ဘတ်စာပဲရှိနေပြီးတော့အခုလာမဲ့တောက်ကြနေမှာမှသဘောတူညီချက်မရနိုင်မှုဆိုရင်စနေနေ့ကစပြီးတော့အစိုးရရန်နေရာတချို့နောက်တစ်ကြိမ်ထပ်ပြီးတော့ရက်ဆိုင်တော့မှာပါဒါပေမဲ့လည်းသဘောတူညီမှုရရှိရေးကြိုးပမ်းချက်တွေကအခြေအနေကောင်းတဲ့အကြောင်း Maryland ပြည်နယ် Democrat အထက်လွှတ်တော်မှ Chris Van Hollen ကပြောပါတယ
် But looks like we're finalizing an agreement here which
စနေနေ့ကြည့်ရတာကသဘောတူညီချက်ကိုကျွန်တော်တို့နောက်ဆုံးပိတ်ချောတက်နေတဲ့ပုံပါပဲအစိုးရရန်နေရာဆက်ပြီးတော့လဲပတ်နိုင်ရင်းနဲ့ပတ်သက်ပြီးတရင်ကောင်းပဲဖြစ်လိမ့်မယ်ဆိုတာရှင်းပါတယ်လို့ပြောသွားခဲ့တာပါအခုလောလောဆယ်တနင်္လာနေ့နှောင်းပိုင်းကရထားတဲ့သဘောတူညီချက်မှာသမ္မတဒေါ်နယ်ထရမ့်လိုချင်နေတဲ့မက္ကဆီကိုနယ်စပ်ဒတိုင်းကာယံရေးအတွက်လည်းပါတယ်ဆိုပေမဲ့သမ္မတတောင်းထားတဲ့လောက်တော့မရပါဘူးသမ္မတထရမ့်က 5.8 ဘီလီယံဒေါ်လာလိုချင်နေဆိုပေမဲ့လွှတ်တော်အမတ်တွေကြားရထားတဲ့သဘောတူညီချက်မှာက 1.3 ဘီလီယံကျော်ပဲရှိတာကြောင့်သမ္မတလိုချင်တာရဲ့၄ဘုံတဘုံလောက်ကိုပဲလွှတ်တော်ကချပေးမဲ့သဘောပါဒီငွေပမာဏက 88 ကီလိုမီတာရှည်လျားတဲ့နယ်စပ်ဒတိုင်းတစ်ကိုကာယံနိုင်မှာပါအခုရထားတဲ့သဘောတူညီချက်ကိုသမ္မတထရမ့်ကတိတ်ပြီးတော့သဘောမကျနိုင်ပေမဲ့လည်းနောက်တစ်ချိန်အစိုးရရန်နရားတွေရက်တက်မဲ့အရေးကိုလည်းသူကမလိုချင်ပါဘူး။ပြီးခဲ့တဲ့လတုန်းကပဲအမေရိကန်သမိုင်းမှာအကြဆုံးအစိုးရရန်နရားတွေရက်တက်မှုဖြစ်ခဲ့ပြီးပါပြီ။စုစုပေါင်း35ရက်ရက်တက်ခဲ့တာပါ။သဘောတူညီမှုရရှိခဲ့တဲ့ပုံမှာအားရကျေနပ်မှုတွေဖြစ်မနေဘူးဆိုပေမဲ့လည်းနောက်တစ်ချိန်အစိုးရတွေပြိ့မဲ့အရေးကိုလည်းကျွန်တော်တို့ထပ်ပြီးတော့မမြင်ချင်ပါဘူးလို့နေတုန်းကပဲသမ္မတထရမ့်ကပြောခဲ့ပါတယ်။နေဆက်မှာလောလောဆယ်ရှိနေပြီးသားတတိုင်းလိုမျိုးကိုပဲထပ်ပြီးတော့ကာယံရေးအသုံးစရိတ်ချပေးမှုနဲ့ဖန်စီထိမ့်သိမ့်ခံရတဲ့နေဆက်ကနေတရားမဝင်ရောက်လာသူတွေကိုထားဖို့ဂရင်အရေးအတွက်တော်တော်များများကိုလည်းရှော့ချဖို့သဘောတူညီချက်ရခဲ့တဲ့အပေါ်တောင်ကယ်ရိုလိုင်းနားပြည်နယ် Republican အထက်လွှတ်တော်အမတ် Lindsey Graham ကမကျေနပ်နိုင်ပါဘူ
း I don't see how you get virtually the same my wall
ဒီနေ့တည်းဆိုရန်ဒီယာမရခင်တော့ကနေဆက်လုံခြုံရေးအတွက်ပေးမယ်လို့ Democrat တွေဘက်ကကန့်လန့်ခဲ့တဲ့ငွေကြေးပမာဏအတိုင်းပဲအခုထပ်ပြီးပေးမယ်တရားမဝင်ရောက်လာသူတွေထားတဲ့နေရာကဂရင်အရေးအတွက်ကိုလည်းရှော့အောင်မယ်ဆိုတော့ဒီသဘောတူညီချက်ကိုကောင်းမွန်တဲ့သဘောတူညီချက်လို့ကျွန်တော်မမြင်ပါဘူ
းနောက်ဆုံးမှာတော့ဒီမိုကရက်တွေဘက်ကနေဆက်ကာယံမှုအစ်စ်လုံရင်းနဲ့ပတ်သက်ပြီးသဘောတူညီမှုတချို့ရှိလာခဲ့ပြီလို့အထက်လွှတ်တော် Republican အမတ်အများစုခေါင်းဆောင် Miss McConnell ကပြောပါတယ
် I look forward to reviewing the full tax as soon as possible
သဘောတူညီချက်အပြည့်စုံရေးသားထားတာကိုအမြန်ဆုံးကျွန်တော်သုံးသပ်ကြည့်ရှုသွားမှာပါဒါကိုခက်မြန်မြန်နဲ့အတည်ပြုနိုင်ဖို့အထက်လွှတ်တော်ဘက်ကလုံနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်နောက်တစ်ချိန်အစိုးရမရက်တန့်ရေးမှာအဓိကကျတဲ့ပုဂ္ဂိုလ်ကတော့သမ္မတထရမ့်ပါပဲလို့နယူးယောက်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်မှ Chuck Schumer ကဆိုပါတယ
် I strongly urge the president to sign this agreement No one gets everything they want in these agreements
အခုရထားတဲ့သဘောတူညီချက်ကိုလက်မှတ်ထိုးအတည်ပြုပေးဖို့သမ္မတကိုကျွန်တော်အခိုင်အမာတိုက်တွန်းပါတယ်ဒီသဘောတူညီချက်တွေမှာကိုလိုချင်သလောက်အကုန်လုံးလူတိုင်းမရကြပါဘူးဒါပေမဲ့သမ္မတကဒါကိုလက်မှတ်ထိုးမှဖြစ်မှာပါနောက်တစ်ကြိမ်အစိုးရရန်ရရက်တက်မှုမဖြစ်ရအောင်လို့ပါ
ဒီမိုကရက်ပါတီလွှတ်တော်အမတ်တွေနဲ့သမ္မတဒေါ်နယ်ထရမ့်တို့အကြားနေဆက်တတိုင်းကာယံရေးကိစ္စမှာသဘောထားတွေအကြီးအကျယ်ကွဲလွဲကြကြလို့အစိုးရလုပ်ငန်းတော်တော်များများအချိန်၅ဘတ်ကြာရပ်တန့်ခဲ့တာပြီးခဲ့တဲ့လတုန်းကပဲအဆုံးသတ်ခဲ့ပါတယ်။ဒီကာလအတွင်းတိတ်နေချီတဲ့အစိုးရဝန်ထမ်းတွေလစာမရဘဲဖြစ်ခဲ့တာပါ။အဲဒါကြောင့်ဒီအဖြစ်မျိုးထပ်ပြီးတော့မကြုံရအောင်သမ္မတဘက်ကရောပါတီနှစ်ရဲ့စလုံးကလွှတ်တော်အမတ်တွေကပါသတိထားပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်။သမ္မတထရမ့်ကလည်းလွှတ်တော်အမတ်တွေကြားရရှိထားတဲ့သဘောတူညီချက်ကိုသူပြန်ပြီးတော့တုံ့တက်နေတယ်လို့ဆိုပါတယ်
။ကိုကျောင်းလင်းပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုဦးကျော်စံသားကတင်ဆက်မှာပါ
။ဒေါန်ဆန်းစုကြည်ဟာမြန်မာနိုင်ငံကိုဘာကြောင့်ဒီမိုကရေစီဖော်ဆောင်မပေးနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့
ဗတ်တလ်နိုင်ရဲ့ဆမကို Asia Times မှာဖော်ပါရယ်မြန်မာနိုင်ငံဟာကုစားပြုအထွေထွေစနစ်ဘက်ကိုရွေ့နေသလားစစ်တပ်ထင်ကြောင်တဲ့လမ်းကြောင်းအတိုင်းသွားနေသလားဆိုတဲ့မေးခွန်းနဲ့စတင်ပါရယ် NLD ပါတီဟာဒီမိုကရေစီဖော်ဆောင်ရေးကြွေးကြော်သံနဲ့ရွေးကောက်ပွဲအောင်ပွဲရလာခဲ့တာသုံးနှစ်ပြည့်လူနီးသည့်တိုင်အောင်အဲ့ဒီကတိကိုဖော်ဆောင်ပေးနိုင်ခြင်းမရှိသေးဘူးအကောင့်ထဲမဖော်နိုင်သေးဘူးဒေါအောင်ဆန်းစုကြည်ဟာရခိုင်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာဝေဖန်ဆုံးဖြတ်မှုခံနေရတဲ့ကောင်းမှသောစစ်တပ်နဲ့ထိမ့်ညှိနေရပြီးရှေ့မတွနိုင်ဖြစ်နေတယ်လို့ဆိုပါတယ်။ဒါအပြင်စစ်ဖြစ်နေတဲ့ကချင်းရှမ်းပြည်နယ်တွေမှာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုဆုတ်ချဖို့ဂျင်းဆန်တဲ့အတွက်လဲဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်တဲ့။ဖွဲ့စည်းပုံပြင်ဆင်ရေးအထောက်မှုဟာလဲစစ်တပ်နဲ့ထိတိုက်ရင်ဆိုင်တွေ့ပြီးတည်ငြိမ်မှုကိုစိန်ခေါ်သလိုဖြစ်လာနိုင်တယ်လို့ဆိုပါတယ်။အခုဖွဲ့စည်းပုံအရဆိုရင်စစ်တပ်ဟာဒေါအောင်ဆန်းစုကြည်ရဲ့အာဏာပိုရှိနေတယ်အရေးကြီးဆုံးဝန်ကြီးဌာနသမှုကိုချုပ်ကင်ထားတယ်။ကာကွယ်ရေးဦးစီးချုပ်ကိုအနာသိညာခွင့်လည်းပေးထားတယ်လို့ဆိုပါတယ်။သိပ်မကြသေးမီကလာအထိကျေးရွာအဆင့်အထိအထွေထွေအုပ်ချုပ်ရေးဦးစီးဌာနအရာရှိတွေကိုပို့ချုပ်မှုကြီးမင်းအောင်နိုင်ကခန့်အပ်နေဆဲဖြစ်တယ်လို့လည်းရေးပါတယ်။ဒီစင်မာလာတို့ကတော့ထွေအုပ်ကိုဖြီတောင်စုအစိုးရလက်ထက်ကိုလွှဲပေးလိုက်တဲ့ဆိုပေမဲ့ဖိတ်စည်းစည်းသာသာကြီးပြောင်းလဲသွားတာမရှိဘူးလို့လည်းသုံးသပ်ထားပါတယ်။စစ်တပ်ရဲ့လုတ်ကြံမှုလို့လူတချို့ကတန်တရားဖြစ်နေကြတဲ့တည်ဆုံသွားသူချင်းနေဥကိုနီရဲ့အကြံပြုချက်အရဒီဖွဲ့စည်းပုံကိုလုံးဝပြစ်ပယ်ပြီးအသိရေးဆွဲမယ်ဆိုရင်လေစစ်တပ်နဲ့ထိတ်တိုက်ရင်ဆိုင်ဖြစ်လာမှာသေချာတလောက်ရှိပြီး NLD ဘက်ကအရေးနှိမ့်မှသာဖြစ်ပါတယ်တဲ့အခုတော့ဒေါအောင်ဆန်းစုကြည်နဲ့သူရဲ့ NLD ပါတီဟာဒီဖွဲ့စည်းပုံကိုမဖျက်သိမ်းပဲစစ်တပ်ကြီးစုမှုအောက်မှာကြည်ကျင်နက်နက်ဆက်လက်လုကင်သွားမယ်သဘောတွေ့နေရပါတယ်NLD အနေနဲ့လာမယ့်ရွေးကောက်ပွဲမတိုင်မီဒီဖွဲ့စည်းပုံကိုပြင်ဆင်ဖို့ရုပ်စွာအဆုံးငါတို့ကြိုးစားတယ်ဆိုတာကိုပြသမယ်လို့တော့ယူဆထားတာသိကြပါတယ်။သို့ပေမဲ့စစ်တပ်မှတပါဖွဲ့စည်းပုံကိုပြင်နိုင်မဲ့သူမရှိသေးသမျှဒီကိစ္စဟာအောင်မြင်ဖို့အလံဝေးလှသေးတယ်လို့យေတာထားပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပါ။
ဒီကိမ်းနဲ့ကျင်ပြမယ် idiom အသုံးကတော့
lend a hand
ဖြစ်ပါတယ်စာလုံးပေါင်းက l e n d lend ကငှားတာ a ကတစ်ဖက်တစ်ခု h a n d hand ကလက် a hand ကလက်တစ်ဖက်ဆိုတော့စကွိုက်ကွန်ရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့လက်တစ်ဖက်ကိုငှားပါပေါ့ကိုယ့်လက်တစ်ဖက်ကိုတကယ်ဖြတ်ပြီးငှားဖို့မဟုတ်ဘဲနဲ့ idiom ဆိုတဲ့တော့ဘိုက်အဓိပ္ပာယ်ကတော့လူတူဦးကိုဝိုင်းကူတာကိုဆိုတာဖြစ်ပါတယ်အင်္ဂလိပ်စကားလုံးမှာတော့ HELP help ပေါ့ရှင်ဒါကြောင့် please lend me a hand လို့ပြောရင်ကျွန်တော်ကျမကိုတစိမ့်လောက်ကူညီပါပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Could you lend me a hand with this suitcase? It's too heavy for me.
ကျွန်တော်ကိုဒီတက်တာဝိုင်းမပေးမလားခင်ဗျာကျွန်တော်တွေ့တိတ်ကိုလေးနေလို့ပါလို့ထိပ်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Could you lend me a hand with this suitcase? It's too heavy for me.
အကူညီလို့တောင်းခံခြင်းနဲ့ဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
Please lend me a hand
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ကဲခုတော့ပြည်ထောင်စုအတွင်းပြည်ထောင်စုအရေးဆိုတဲ့ခေါင်းစဉ်နဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်မှာပါကိုသားညိုဦးကအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ထားပြီးထုတ်လုပ်သူကကိုစော်ဝင်းလိုင်းဖြစ်ပါတယ
်မင်္ဂလာညချမ်းပါခင်ဗျာအင်ကာနီညပိုင်းဒဲလီလိုက်စီစဉ်ကနေပြီးကျူးစုပါရယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြည်တော်စုအတွေ့ပြည်တော်စုအရေးလို့ပြောရပါလိမ့်မယ်အခုဒီဘဝလ12နှစ်ဟာမြန်မာလူ့လည်ရေးခေါင်းဆောင်တွေနဲ့တိုင်းသားခေါင်းဆောင်တွေညှော်ဖန်းခဲ့ကြတဲ့ပြည်တော်စုတရက်ပေါ်ထုံးရေးပင်လုံစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်82နှစ်မြောက်ခဲ့ပြီမဲ့တိုင်းသားအဖွဲ့အစည်းတွေဟာဒီဒန်းလူရေးနဲ့ကိုပိုင်ပြည်ထောင်ခုနှစ်အတွက်တောင်းဆိုလှုပ်ရှားနေရသေးပါပင်လုံစိတ်သက်ကိုရင်းပြုလို့ဒုတိယပင်လုံညီလာခံဆိုပြီးတော့လက်ရှိဆွေးနွေးကလည်းဖရယ်ပြည်တော်စုတရက်ရေးအတွက်ကြိုးပမ်းနေရသေးပါတိုင်းသားတွေလူလာနေကြတဲ့ပြောင်စုတိဆောက်ရေးအတွက်ဘလို့အခက်အခဲတွေရှိနေလဲဖြစ်နိုင်ကြည်အလားအလာကောင်းတွေတော့ရှိရလားကျွန်တော်တို့တိုင်းလေးလိုက်စီစဉ်မှာအခုဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြီးမဲ့ပုံကူနှစ်ဦးရှိပါတယ်တူဦးကတော့ ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်မြမရေးလီလာသူစိုက်ဆရာနိုင်ငံရေးနဲ့ပတ်သက်လို့စာရေးရေးနေတဲ့သူဖြစ်ပါတယ်နောက်တစ်ခုကတော့ဒေါက်တာနိုင်အောင်ဖြစ်ပါတယ်ဒေါက်တာနိုင်အောင်ကတော့ EBSDF ဥက္ကဋ္ဌဟောင်းသူဖြစ်ပါတယ်လက်ရှိမြမရေးကိုလီလာတုံးတက်နေသူသူလည်းဖြစ်ပါတယ်နှစ်ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုနိုင်အောင်ကြားပါလားခင်ဗျာဟယ်လို
ဟုတ်ကဲ့ကြားပါလေ
ဟုတ်ကဲ့
ကြားပါလေ
ဒေါက်တာနိုင်အောင်အနေနဲ့ခုနကပြောမယ်ဆိုလို့ရှိရင်နေဆက်တလျှောက်မှာ EBSDF တာဝန်ယူတဲ့ကာလတလျှောက်လုံးမှာပြောမယ်ဆိုရင်ဒီဖရယ်ပြည်အောင်စုဆရာဖွဲ့စည်းပုံကိစ္စတွေနဲ့ပတ်သက်လို့တိုင်းသားတွေနဲ့နီးနီးစပ်စပ်အလုပ်လုပ်ကြခဲ့တယ်ခုနပြောလို့ DAB လို့ဟာမျိုးမှလည်းတာဝန်ကြီးကြီးတွေယူခဲ့ဘူးရယ်ဆိုတော့ဒီတပ်ပေါင်းစုတွေမှလည်းယူခဲ့ဘူးရယ်ဆိုတော့ကျွန်တော်တို့ခုမေးချင်တာကကိုယ်နဲ့ဒေါက်တာနိုင်အောင်တို့တွေ့ကြုံရတာဒီမြမအစိုးရဆက်ဆက်ကပြောနေတဲ့ပြည်အောင်စုဆိုတဲ့သဘောထားနဲ့တိုင်းသားတွေရဲ့မှာရှိနေတဲ့ပြည်အောင်စုဆိုတဲ့သဘောထားဘာတွေများအဓိကကိုလက်ချက်တွေရှိပါလဲခင်ဗျာ
ဟုတ်ကျွန်တော်တို့ဒီလေ့လာရသလောက်နဲ့ကျွန်တော်တို့ကိုယ်တိုင်သဘောတူတဲ့ကိစ္စကဘာလဲဆိုတော့တိုင်းသားတွေအများစုကဒီဖက်ဒရယ်ဆိုတဲ့မူရင်းအဓိပ္ပာယ်ဖြစ်တဲ့ဒီကမ်တူဂဲသာပေါ့နော်အတူတကွာလာတယ်အတူတကွာပြောင်းစုကိုတိဆောက်တယ်ဆိုတော့အဲဒီသဘောထားကိုပူရှိအဲ့ဒါအကြောင်းမလို့သူတို့ပင်လုံဆိုတဲ့ကိစ္စကိုခဏခဏပြောနေတာဆိုလိုတာကဘာလဲဆိုတော့တိုင်းသားတွေရှိနေတဲ့ပြည်နယ်တွေအားလုံးကမူလအချုပ်ချာအာဏာကိုပိုင်တယ်ပြီးတော့မှဘိုးကိုပြောင်းရွှေ့တစ်ခုလုံးနဲ့ဆိုင်တဲ့ဘိုးကိုအာဏာဘလောက်ခွဲဝေပေးမယ်ဆိုတော့အဲ့ဒီဘက်ကနေကြီးတဲ့အဥ္စာကမူရင်းစိတ်ပြတ်နေတယ်အခုကျွန်တော်တို့ဒီမှာဖြစ်နေတာကဘာလဲဆိုတော့ဘိုးကနေပြတိုင်းသားတွေကိုဘလောက်ယူမာလဲဆိုတာပြန်ခွဲပြီးတဲ့ပုံစံဖြစ်နေတော့အဲ့ဒါကကချင်းကပ်မှုအမြင်ပေါ့နော်ဆိုတော့အဲ့ဒါခံယူကိစ္စကွာဟာချက်ရှိတယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်သိလာမိပါတယ်နောက်တစ်ခုကဘာလဲဆိုတော့ယုံကြည်မှုကိစ္စအဲ့ဒီ48ဒေါ်လာရလောက်တဲ့ကနေပြီးတော့ဖြစ်လာတဲ့တဖြည်းဖြည်းနဲ့လားစနစ်ကတိပေးပြီးတော့တဖြည်းဖြည်းနဲ့ပြတ်လာတဲ့ကိစ္စတွေကတိုင်းသားတွေမှာတန်လျာကြည့်မှုတွေကများလာတယ်เนาะအဲ့တော့ဘာဖြစ်လာလဲဆိုတော့ဥမာအခုကျွန်တော်တို့မဘာသားတို့ဘာတို့ကလာဟိုဘာလဲလူမျိုးပြောက်မှာပါညာပါညာလို့ဆိုနေတယ်တိုင်းသားတွေက160လောက်ရှိတယ်သူတို့ကိုနှီးပေါင်းစုံနဲ့လူမျိုးပြောက်အောင်လုပ်နေရလို့ခံစားနေရကြတယ်ဆိုတော့အဲ့ယုံကြည်မှုကိစ္စအဲ့တော့ပြောမယ်ဆိုလို့ရှင်တော့အဓိကတော့ခံယူမှုကိစ္စရယုံကြည်မှုကိစ္စရကအဓိကပြဿနာဖြစ်ပါလေ
အဲ့တော့လက်ရှိ NLD အစိုးရရဲ့အခုလှုပ်ရှားနေတဲ့ပင်လုံးကြီးလာကန်တဲ့ပတ်သက်လို့သူတို့ရဲ့သဘောထားသူတို့ရဲ့ချင့်ကပ်မှုနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
ကျွန်တော်မြင်လာတော့သူတို့ကဟိုတိုင်းသားတွေကလက်နက်ငယ်ဒေါ်လာရင်းလောက်တာလဲကြာပြီပေါ့နော်။နောက်ပြည်သူတွေလည်းဟိုဟိုနှီးပေါင်းစုံနဲ့ဒုက္ခရောက်နေကြတဲ့ကြာပြီဆိုတော့အခါကျတော့ဒီဆေးဆက်ဆွေးနွေးညီနိုင်အဖြေရှာမယ်ဆိုတဲ့ကိစ္စကိုတကယ်ပဲသူတို့လှုပ်ချင်ကြတယ်။လှုပ်ချင်ကြတော့အဲ့ဒီကိစ္စကိုပြောမှုအတွက်စကားပြောပြီးတော့မှအဖြေရအောင်လုပ်မယ်ဆိုပြီးစူးစမ်းတာပဲလေ။အဲ့တော့တကယ်ပြောရင်အဖြစ်ခက်ရဲ့ဆေးလောက်တာကောဒီဒါန်လောက်လောက်တာကိုဆိုတာကကျွန်တော်တို့တိုင်းသားတွေအားလုံးဟာလာကျွန်တော်ကုလသမဂ္ဂတွေမှာရောက်ရှောက်အာဒီသုံးမဆိုင်ဆွေးနွေးပွဲဆိုတာတောင်းဆိုလာကြတာ။နောက်အဲ့အတွက်လည်းပြင်ဆင်ခဲ့ကြတာလေပေါ့နော်။ဆိုတော့တကယ်တမ်းအခုသွားမယ်ဆိုတဲ့ခါကျတော့ဒီဗာလဲထပ်ပြီးတော့မှဟိုဗာလဲခွဲခြားခံရသလိုမျိုးပေါ့နော်။ဆိုတော့အဲ့လိုမျိုးတွေဖြစ်တာတွေနောက်ပြားပေးခံရတာမျိုးတွေနောက်ပြီးတော့မှဟိုဒီလက်နက်ကင်ဒေါ်လာရေးလုံနေတာဟိုလားတောင်းကျမ်းသူဆိုပြီးတော့မှဟိုနှိမ်ချတာဒီနော်ပြောနေရင်းနဲ့ကိုပဲယုံကြည်မှုတိဆောက်တာကိုမရောက်ဘဲနဲ့အဲ့ယုံကြည်မှုကိုပြပြားစေနိုင်တဲ့တန်ဖိုးရတွေကိုပူပွားစေနိုင်တဲ့ကိစ္စမျိုးတွေပူဖြစ်လာတာမျိုးတွေနောက်ပြီးတော့မှဟိုညီနိုင်မယ်ဆိုတဲ့ကိစ္စမျိုးပေါ်မှာခွဲတွဲပွင့်ဆိုတဲ့ကိစ္စမျိုးတွေကတူတကူတည်းသောတတ်မလို့ဆိုတဲ့ကိစ္စမျိုးတွေကိုအတင်းကျပ်ပြားပေးလို့ခံစားနေရတယ်လို့ကျွန်တော်ထင်တယ်ဆိုတော့အဲ့ဒါလေးတွေကိုအဲ့သူတို့ရဲ့ရင်ထဲကိုဝင်ခံစားနိုင်ပြီးတော့အကြည့်မယ်ဆိုရင်အဖြေကကျွန်တော်တို့ရှာလို့တွေ့နိုင်ပါတယ်တင်ပါလ
ားဟုတ်ကဲ့အခုမြို့သားဒီမိုစီဖွဲ့ချုပ်ကဖွဲ့စည်းပုံအပြင်ရေးကိုရွက်ောက်ပွဲမှာလည်းခရီးခွဲပြူထားပါတယ်အဓိကတော့ Federal ပြည်တော်စုစစ်စစ်ကိုကူစားပြုနိုင်တဲ့ဖွဲ့စည်းပုံပေါ့အဲ့တော့အခုတို့ပြင်ရေးအတွက်တို့အချက်တွေထုတ်ထားတာရှိပါတယ်ခင်ဗျာ NLD ကနေပြီးတော့40လား50လားနေအဲ့တော့ဒီဟာတွေကတော့တကယ်တမ်းတိုင်းသားတွေရဲ့သဘောထားကိုထင်ရနိုင်ပါမလား
ကျွန်တော်မြင်တာကတော့လေကိုကရေးတယ်ဆိုတာတဲ့ကိုကပြောတယ်ဆိုတာတဲ့ကိုကဥဆောင်ရင်လည်းဥဆောင်မှာဒါပေမဲ့သူတို့ရဲ့အတန်မပါဘဲနဲ့ဘာမှမဆုံးပြတ်တယ်လို့ထင်တယ်ဒါကြောင့်မလို့ပြည်လုံးကြီးလာကမှာဆိုလို့ရှိရင်တိုင်းသားလက်နက်ခံအဖွဲ့အဆုံးမပါသေးဘူးနောက်ဘာပဲလုပ်လို့နော်အတူအဟိုတမတော်တော်မှခေါ်ပြီးတော့မှလာကွန်ပျူတာမှာချက်နိုင်ပြီးတယ်ဆိုလို့ရှိရင်ဒီတိုင်းသားတွေကိုကိုစားပြုတဲ့လူတွေနဲ့အတူတူထိုင်ပြီးတော့အတူတူထိုင်စဉ်းစားပြီးတော့အတူတူဖြေရှာတဲ့ကိစ္စမျိုးကိုသင့်တော်တယ်လို့ထင်တယ် That's ဟိုအဲ့ဒါကိုပဲသူတို့က come together sit together ဟောဗာလဲအတူတူထိုင်မယ်အတူတူပြောမယ်အတူတူဆွေးနွေးမယ်ဆိုတဲ့ဥစ္စာမျိုးပိုပြီးကောင်းတယ်လို့ကျွန်တော်ထင်ပါတယ
်အာသရရှင်တူဦးကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဆွေးနွေးမယ်ဆိုတော့ကိုတီးလိုက်မှုထိုင်းနိုင်ငံကဒီလိုက်ပေါ်မှာရှိပါလားကိုတီးလိုက်မှုပြောစတူတူတူဆွေးနွေးမြင်မြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ပင်လုံစာချုပ်ဆိုတာပင်လုံစာချုပ်ဟာအခုတို့ဖြောက်ဖြက်ထားတာကတော့နှစ်ပေါင်းများစွာကြာနေဘာဖြစ်လို့ဖြောက်ဖြက်ထားလဲဘယ်သူဒီမှာရှိတယ်အဲ့ဒါအမှန်ကန်တော့အဲ့ဒါမလုပ်သင့်ဘူးဗျာနော် အဲ့ဒါကိုကျွန်တော်တိုင်းနေသားခေါင်းဆောင်တွေအနေနဲ့အဲ့ဒါကိုဖော်ထုတ်ရမှာဗျဖော်ထုတ်ပြီးတော့နော်နိုင်ငံတကာကိုတင်ပြရမှာနော်အမှန်တန်နိုင်ငံတော်ကိုတင်ပြပြီးတော့နော်ဒီပြည်လုံးကြီးကအကုန်နော်ကျန်လေဦးတော့နော်ရယူဖို့နော်အဲ့ဒီရေးထားတဲ့အတိုင်းပေါ့ဗျာအခုနောက်ထပ်ရေးမဲ့ပြည်တော်ဦးကတော့ဘယ်လိုရေးအောင်မလဲဆိုတော့ဒါသူတို့ရဲ့လှုပ်ဆောင်ချက်မှာနော်မူတည်ပါတယ်ခင်ဗျာဒီလက်ရှိအစိုးရလက်ရှိစစ်တပ်ပေါ့ဗျာနော်သူတို့ရဲ့လှုပ်ဆောင်ချက်မှာကျွန်တော်တို့ကတော့ယူသားမှုမရှိဘူးလို့ပေါ့ကျွန်တော်အမြင်နဲ့
ဟုတ်ကဲ့ခင်ဗျာကိုတိရမှုကျေးဇူးပါကျွန်တော်ပင်တိုင်းဆွေးနွေးမဲ့သူဒေါက်တာရံမျိုးသိန်းဒီလိုင်းပေါ်ပြန်ရောက်လာလို့ပါဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာ
မှန်ပါဗျာဟုတ်ကဲ့
အဲ့တော့ကျွန်တော်အခုဒေါက်တာရံမျိုးသိန်းကိုမေးချင်တာကအခုလက်ရှိ27ရာစုပင်လုံကျင်းပနေတာလည်းရှိပါတယ်ခင်ဗျာအဓိကတော့ဖယ်ရယ်ပြောင်စုတိဆောက်ရေးမှာအစိုးရနဲ့တိုင်းရင်းသားကြားထဲမှာအခုဆိုလို့ရှိရင်ဒီညီလာခံကြီးကလည်းတုတ်ဆိုင်နေတဲ့သဘောဖြစ်တော့အခုဖယ်ရယ်ပြောင်စုသွားမဲ့အခါမှာစီရေးဖြစ်တဲ့ကိစ္စတွေကဒီပိုင်းပေါ်တော့နိုင်ငံရေးကကြုံနေရတဲ့အဟန့်တားတွေဆိုရင်ကိုရံမျိုးသိန်းဘယ်လိုမြင်ပါလဲအဲ့
ကျွန်တော်မြင်တာတော့လက်ရှိပေါ်လေဒီ2018ခုနှစ်ဒီဇူလိုင်လနောက်ပိုင်းမှာကျွန်တော်တို့ဒီပြည်တော်စုမြေငယ်အင်ဂျီကံပေါ့23ရာစုပြည်လုံးကိုမကျင်းပနိုင်ပြီဖြစ်နေပါတယ်။အဲဒီမှာအဓိကအချက်တည်းကတော့ဒီအစိုးရတက်မလို့လေဒီတိုင်းပြည်နဲ့နိုင်ငံအဖွဲ့အစည်းတွေကြားမှာတော့ဟိုဂျူဂျီမှုနားလည်မှုကိုခိုင်ခိုင်မာမာမတိဆောက်နိုင်တဲ့အနေအထားကိုကျွန်တော်ကမြင်ပါတယ်။အချက်ကအစိုးရတို့အစိုးရတက်မလို့လေဒီတိုင်းနာလည်းနိုင်ငံအဖွဲ့အစည်းတွေမကောက်ဘူး။အဲနာနိုင်ငံရေးပါတီတွေအပါအဝင်နိုင်ငံရေးပါတီတွေကြားမှာလည်းပဲခုနားလည်မှုတိဆောက်တဲ့အပိုင်းမှာအဲချီချီမမဟိုမှုတွေရှိနေတယ်လို့အဲ့လိုသုံးသပ်ပါတယ
်။ဒါတော
့လက်ရှိအချိန်မှာဟိုတိုင်းနာလည်းနိုင်ငံအဖွဲ့အစည်းတွေနဲ့နိုင်ငံလုံးအတိုင်းကာနဲ့တိုက်ခိုက်ရဆိုင်ကြီးကိုဒီတက်ပို့ပြီးတော့ခိုင်ခိုင်မာမာဒီရှိအမြင်နဲ့ပေါ်ဆောင်နိုင်ပြီးတော့အစိုးရတက်မလို့နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေကြားမှာအစိုးရပေးနိုင်တဲ့ခေါင်းဆောင်တွေကြားမှာကြေကြေပြန့်ပြန့်နဲ့အချိန်နဲ့ညှိနှိုင်းရှင်းရင်းမှုတွေကိုလုပ်ပြီးတော့အဲ့ဒီကနေတစ်ဆင့်သဘောတူညီချက်ပြအောင်ပေါ်ဆောင်နိုင်ဖို့ဒါတလို့ဒီလိုအနေနဲ့လို့အဲ့ဒီသုံးသပ်ပါလေ။
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုက concept အပိုင်းကိုမေးချင်ပါလေ။ပြောမယ့်ဆိုရင်ဒီ NLD အပါဝင်မြန်မာအာဏာပိုင်ဘက်ကလည်းပင်လုံညီလာခံပင်လုံစိတ်သက်ပင်လုံသဘောတူညီချက်ဒါကိုအလေးထားပြောတယ်။တိုင်းသားတွေဘက်ကလည်းပြောပါတယ်ပင်လုံစိတ်သက်ပင်လုံနှစ်တာရပြောတဲ့အခါကျတော့ဒီပေါ်မှာတကယ်ပဲတူတူညီညီရှိရလား၊ကွဲပြားမှုတွေဘာတွေများတွေ့မိပါလဲ။အဲ
ကျွန်တော်မြင်တာတော့ကျွန်တော်တို့ပေါ်ဒီနေ့ပေါ့1948ခုနှစ်တုန်းကလက်မှတ်ရေးထိုးခဲ့တဲ့ပင်လုံစာချုပ်ရဲ့အပိုက်ခွနစ်မှာသူကဒီနေ့ပြောထားပြီးတော့ပါ။တောင်တန်းမြေသားမှာရှိတဲ့နိုင်ငံသားတွေကဒီမိုကရေစီနိုင်ငံများမှာအခြေခံလေးသတ်မှတ်ထားတဲ့အခွင့်အရေးတွေရပိုင်ခွင့်တွေရရှိခံစားစီရမယ်။ဒါအပိုက်ခွင့်နဲ့မှာပြောထားတယ်။နောက်အပိုက်ဆက်နဲ့မှာကြတော့တောင်တန်းမြေသားများအတွက်နေထိုင်အုပ်ချုပ်ရေးတွင်ပုံပိုင်အုပ်ချုပ်ခွင့်ကြာခံခွင့်အပြည့်အဝရှိကြောင်းဘူအားဖြင့်လက်ခံတယ်လို့ဒါ1948ရဲ့ဗိုလ်ချုပ်ဆန်းကိုယ်တိုင်လက်မှတ်ရေးထိုးထားတာပါ။ဟောဒီနေ့သဘောကကျွန်တော်တို့နိုင်ငံမှာလွတ်လပ်ရေးရှားပြီးကြတဲ့ကဒီပင်လုံစာချုပ်ရဲ့အပိုက်ခွင့်နဲ့အပိုက်ဆက်မှုကိုဆောင်နိုင်ခြင်းလုံးဝမရှိသေးတာဟာအရှိအချိန်တွေအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်နေပါတယ်။အဲဒီအတွက်ကြောင့်မလို့အဲ့ဒါကိုအ мян ဆုံးပေါ်ဆောင်နိုင်ဖို့တော့ညှိနှိုင်းချက်လိုအပ်ပါတယ်။သဘောတူညီချက်တွေရအောင်လုပ်ဖို့လိုအပ်ပါတယ်။အ мян ဆုံးပေါ်ဆောင်နိုင်အောင်လို့ဘုလိုအပ်တယ်လို့အဲ့လိုသုံးသပ်ပါတယ်
ဟုတ်ကဲ့ဒီကိစ္စမှာခုနကကိုဒေါက်တာရေမိုးသိပ်ပြောတဲ့အချိန်မှာအဲ့နှစ်ချက်ကိုအမြဲတမ်းဖော်ဆောင်နိုင်ဖို့ဆိုလို့ရှိရင်ဘာကြောင့်အဲ့လောက်ထိကြံ့ကြာနေရလို့မြင်ပါလဲဘာတွေခက်ခဲရများရှိပါလဲအဲ့ဒေါက်တာရေမိုးသိပ်ဖုန်းပြန်ကြသွားတယ်တင်တယ်အာကျွန်တော်ပင်တိုင်းဆွေးနွေးအာကျွန်တော်သရရှင်နေလဲရှိနေတော့သရရှင်နေကိုကျွန်တော်ဟိုဆွေးနွေးမယ်ဆိုရဲမင်းများလို့သရရှင်ကိုကျွန်တော်အလှည့်ပေးကြပါလဲကိုစလိုက်ဖွေကွန်ဒီလိုက်ပေါ်မှာရှိပါလဲကိုစလိုက်ဖွေကွန်တူတူတူဆွေးနွေးမင်းများလို့ရပါလဲ
ဟုတ်ကဲ့ဒီဥစ္စာကအဲ့ဒီဒီကိုကျွန်တော်တို့ကပြောလို့ရပါဘူးဒီဥစ္စာကအသက်မတော်ကိုကျွန်တော်တို့ကပြောရမှာဖြစ်တယ်ကျေရန်ကြောင့်ဒီလိုညီလာခံဆိုတဲ့ဥစ္စာကကျွန်တော်အဲ့ဒီနေနေတော့အားလုံးကပေးချင်တယ်အဲ့တော့အခုသိရှိပုံကိုပြင်နေဆိုတဲ့ဥစ္စာကဒီလိုညီလာဟိုပြောင်းရှိဆိုတဲ့ဥစ္စာကိုကျွန်တော်ပေါ်ဆောင်ခြင်းနဲ့ဆိုရင်တော့ဒီအကောင့်ချက်ရမယ်ကိုရှိပုံဒီနဲ့ဥစ္စာကပထမဥစ္စာတက်မလို့အလုပ်ပြမယ်ဆိုတော့ပုံမှန်260ကိုသူတို့တင်ဆက်ပြရမှာဖြစ်တယ်။အဲဒီဝန်ကြီးချုပ်ကိုပြည်ညွတ်တော်မှဒီကတိစေပြည်ညွတ်တော်မှဒီကရွေးချယ်ရမယ်လို့ပထမဥစ္စာတင်ဆက်ပြရမှာဖြစ်တယ်။ပြီးမှတက်မလို့ကပြည်ညွတ်တော်မှဒီနေရာမှာနေရာစီမှာတက်မလို့ရဲ့ဥပဒေပြီးပြီးအမှတ်ဒီကအဲဒီသူသိမ်းပြရမှာဖြစ်တယ်။အဲ့တော့အဲ့တော့လုပ်ပေးနေဆိုရင်တော့ဒီဒီပြည်တော်ကြီးကအခြေခံမူတွေချမှတ်မယ်ဆိုတဲ့အစမတိုင်ခင်မှာ
ထောက်ရှိပုံကိုဖက်ဒရယ်ကောင်စစ်တုံစာနဲ့အရင်ပြင်ဆင်ပြနေရှင်တော့ကျွန်တော်တိုင်းတရီကရုံလာမှာဖြစ်တယ်တော့ချေမနေနဲ့ထောက်ထွန်းစစ်ပုံကိုလိုအပ်တဲ့ဥစ္စာအရင်ပြင်ဆင်ပေးနေရှင်တော့ကျွန်တော်တိုင်းတရီကရုံနေလို့ပြောချင်ပါတယ်ဗျာဟုတ်ကဲ့ခင်ဗျာဒီပြည်တော်စုအရေးဆိုတဲ့နေရာမှာဗျာဒီသတ္တဖြင့်ပြည်တော်စုတိဆောက်ဖို့ရေဘယ်လိုနေရာကူညီပေးနိုင်မလဲဗျာဥမာ အဲ့ဒီမီဒီယာကဏ္ဍအနေနဲ့ဒီဖက်ဒရယ်ပြည်တော်စုတိဆောက်ဖို့ရေဘယ်လိုနေရာကူညီပေးနိုင်မလဲဗျာဥမာဟိုကြေတနာတစ်ခုဖြစ်တယ်ကြေတနာတစ်ခုဖြစ်တဲ့နေရာမှာဒီဖုန်းလေးတစ်လုံးနဲ့ကိုယ့်ဘက်ကဟိုဒီဘက်ကဒီဘက်ကိုပို့ဒီဘက်ကဟိုဘက်ကိုပို့ကြေတနာဖြစ်တဲ့ဆိုရင်ကျွန်တော်နှစ်ဖက်လုံးအမှန်ကြီးပြောမှာဒါမှမဟုတ်မီဒီယာအနေနဲ့အမှန်သူတို့ပြောတဲ့ဟာမှန်ဟုတ
ယုံကြည်မှုတည်ဆောက်ရေးမှာဘယ်လောက်ဖြစ်အခုညီပေးနိုင်မလဲပေါ့ဗျာအဲ့ဒီဟာလေးကိုဟိုမေးရဆွေးနွေးနေတာပါဟုတ်ကဲ့
ဟုတ်ကဲ့မီဒီယာရဲ့အခန့်ကဏ္ဍတော့ကျွန်တော်တို့ဘက်ပေါင်းစုံအမြင်တွေအားလုံးကိုတင်ပြတဲ့သဘောပါပဲကျွန်တော်တို့ကငကုံချုပ်ပြီးလို့မရပါဘူးတကယ်တမ်းအဖြေထုတ်ရမှာနိုင်ငံရေးသမားတွေအဖြေထုတ်ရမှာပါဒါတော့ပဲကျွန်တော်ပြောချင်ပါတယ်ကျွန်တော်ဒေါက်တာနိုင်အောင်ကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဒေါက်တာနိုင်အောင်ကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဒေါက်တာနိုင်အောင်ခုနကကိုနိုင်အောင်တို့ပြောသွားတဲ့အထင်မှာကွဲလွဲချက်တွေပေါ့နော်ဒီပြည်တော်စုနဲ့ပတ်သက်လို့ယူဆကွဲလွဲချက်တွေရှိအဲ့တော့ဒေါက်တာနိုင်အောင်တို့နောက်လျှောက်ဆွေးနွေးခဲ့ကြရတာရှိကျွန်တော်ကြားခဲ့ပူပါတယ်မေထရထဒီညီလာခံတွေပါလို့လုတ်ခဲ့တဲ့ခါကျတော့အဲ့တော့ရခဲ့တဲ့ common ground တွေတကယ်ဖြစ်နိုင်ရည်ရှိတဲ့ common ground တွေဘာရီနာဖြစ်ထွက်ခဲ့တာရှိပါလဲ
။ပြောမယ်ဆိုလို့ရှင်တော့ဒီ Ferrari ပြည်တော်စုကိုတွားရမယ့်အခြေခံမူရှိချက်ဆိုတာထွက်တာရှိတယ်။အဲ့ဒီပေါ်မှာမှဒီ Ferrari constitution ပေါ်ဒီအဲ့လိုမျိုးဆွဲတာတွေရှိတယ်။နောက်ပြီးတော့မှပြည်နယ်တွေရဲ့ဖွဲ့စည်းပုံအခြေခံတွေကိုဆွဲတာရှိတယ်။အခြေခံယူဆချက်ကတော့ဘာလဲဆိုကျွန်တော်တို့အားလုံးသဘောတူတာကဒီတိုင်းသားတွေကသူတို့မှမူလကိုပိုင်ပြတ်ထန်းမှုရှိတယ်ကိုပိုင်အာဏာရှိတယ်အဲ့ဒီကနေပြီးတော့မှအတဲပဲပြောင်စုကိုဘလို့အာဏာတွေခိုးဝေပြီးလဲဆိုတဲ့ကိစ္စပေါ့ဆိုတော့အဲ့ဒီအခြေခံပေါ်မှာသွားတဲ့အတွက်ကြောင့်မလို့ဒီဆွေးနွေးမှုတွေအဆင်ပြေတယ်နောက်ပြီးတော့အားလုံးရဲ့ပါဝင်မှုပေါ့နော်အဲ့တော့ဒီထဲမှာဒီဥစ္စာပြောမယ်ဆိုလို့ရှိရင်ဒီယုံကြည်မှုတွေရှိလာတဲ့ဥစ္စာကဘာလဲဆိုတော့ဟိုလူမျိုးကြီးလွှမ်းမိုးမှုဆိုတာကိုပြောက်သွားအောင်လုပ်လိုက်ဖို့လိုတယ်ကြာသနာမှာနွားချမ်းသာရတယ်ဆိုတော့ sense ကိုမထအောင်လုပ်ဖို့လိုတယ်အဲ့လိုလုပ်လာလို့ရှိရင်အသီးသီးကနေပြီးတော့လိုလာလာနဲ့ပြောင်စုဆိုတာလည်းရှိဖို့လိုတယ်နော်ခွဲထွက်ခွင့်နဲ့ပြောကြရမလို့လိုမခွဲထွက်ကျင်လို့လည်းအခုအတူတူပေါင်းလုပ်နေကြတာပဲအဲ့တော့ခွဲထွက်ဖို့စကားလည်းပြောကြရမလို့ဘူးနော်ခုနပြောတဲ့ camp together ပေါ့ဒါနေပါပြီဆိုတော့ဘာလို့ခွဲထွက်မှာလားလို့မေးတာလည်းဆိုသဘောမျိုးပေါ့ဆိုအဲ့လို sense မျိုးအဲ့လိုခံစားချက်မျိုးဖြစ်အောင်လုပ်ဖို့လိုတယ်နောက်တစ်ခုကဒီခုနပြောတဲ့ဆိုလို့ရှိရင်ဒီဟိုပါပြောအနာကိုရင်မှုတွေမှာလည်းဘလို့ဒီဘလို့ဒီလုပ်မယ်ဆိုတော့ဟိုအသေးစိတ်တွေဆွေးနွေးထားတာတော့ရှိပါတယ်နော်ဆိုတော့ဟိုကြောချင်တာတော့တစ်ချက်တည်းမှာပဲဘာတော်ဖြစ်သွားစေလဲဆိုတော့အရင်တော့ image ကလည်းပြောရင် federal ပေါ့federal ဆိုတဲ့စကားကြီးကဖဲချင်တဲ့ဥစ္စာကြီးဖြစ်ပါတယ်အဲ့ဒါကြောင့်စာလုံးကိုပြရအောင် federal ပေါ့ဗျာအတူတူဖက်ပြီးတော့သွားရမယ်ဆိုတဲ့သဘောမျိုးနဲ့ federal ဆိုတဲ့စကားမျိုးတော့မှအခုပမာမှလည်းသုံးနေကြပါတယ်အဲ့လိုစကားမျိုးတွေတော့မှတိုင်းသားတွေရင်ထဲကနေပြီးတော့ချစ်ချစ်ပြူနည်းနည်းကာကာနဲ့ထွက်လာဆိုတော့ဒီတစ်ခုလုံးကိုဒီပြောင်းရွှေ့တစ်ခုလုံးငါတို့အားလုံးပိုင်နေဆိုတဲ့စိတ်မျိုးရောက်ပါတယ်ဆိုလို့ရှိရင်ဒီခက်ခဲတဲ့အားလုံးကျော်ဖြတ်လို့ရပါတယ်ဒီကျွန်တော်ပြောချင်တာပါ
ဟုတ်ကဲ့ကျွန်တော်ကိုရံမျိုးသိန်းကိုလည်းတစ်ဆက်သေးမေးချင်ပါတယ်ခုနကကိုနိုင်အောင်ပြောသွားတဲ့အထက်မှာပါပါတယ်လူမျိုးကြီးဆိုတဲ့ကိစ္စအဲ့တော့ခုလက်ရှိကြုံနေရတဲ့ Ferrari ပြည်ဆောင်စုတိဆောက်ရေးမှာလူမျိုးကြီးဝါဒလူမျိုးရေးဝါဒဒီလူမျိုးငယ်ဝါဒပေါ့နော်ဒီဟာတွေကကြုံနေရတော့မလားရှိနေရတော့မလားမြင်နေရတော့မလားဒေါက်တာရံမျိုးသိန်းအမြင်သိချင်ပါတယ်
အဲကျွန်တော်ကတော့ဒီတိုင်းရင်းသားလူမျိုးစုတွေနဲ့ကျွန်တော်တို့ဒီမှာတိုင်းရင်းသားတွေနဲ့ကြားမှာပေါ့လေတိုင်းများစွာပေါ့ဒီအခြေပြည်လာတဲ့ဒီလူနားလည်းမပြတ်တော့တဲ့ဒီလူနားလည်းမလွဲချော်တဲ့အခြေအနေတွေကတော့လက်ရှိအခြေအနေအထိအရှိနေတော့လည်းမြင်ပါတယ်အဓိကကတော့လွတ်လပ်ရေးချပြီးကတည်းကစပြီးတော့အရှိအခြေအနေအထိဒီမြန်မာကောင်းဆောင်အဆက်ဆက်ဟာဒီအခါကျတော့ပေါ်ပြထားတဲ့တိုင်းရင်းသားစုတွေရဲ့ကားပိုင်ရင်းတွေအခွင့်အရေးတွေကိုပိုင်အုပ်ချုပ်ခွင့်တွေကိုပိုင်ပြခန်းခွင့်တွေကိုနိုင်ရင်းမရှိတာဟာအဓိကအဟံတာတဲ့လို့ကျွန်တော်ကမြင်ပါတယ်
အဲဒေါက်တာရမျိုးသိန်းဖုန်းကြပါပါတယ်ကျွန်တော်ဒေါက်တာနေအောင်ရဲ့ပြန်မေးချင်ပါတယ်ခုနကကျွန်တော်မိတဲ့မိကုန်ပါပဲဒီလူမျိုးကြီးဝါဒလူမျိုးလေးဝါဒဘလောက်ထိပြင်းထန်တဲ့မြန်မာနိုင်ငံထဲမှာရှိနေတုန်းလဲဖရက်ပြီးဆောင်စစ်
အဲ့ဒါကဒီလူမျိုးလက္ခဏာတွေမကဘဲနဲ့ဒီဘာသာရေးရပေါ့တော့လူနည်းစုတွေပေါ့ဗျာဘာသာရေးရပြီးလူမျိုးရပြီးအဲ့မှာပြင်းနေမှုရှိဥပမာဆိုရအခုတော်တော်ဆယ်ပဲပြောမှဆိုလို့ရှိရင်ဟိုဗါမုတ်ပြင်းနေမှာဗိုလ်ချုပ်နာမည်နဲ့တရားတက်တဲ့ကိစ္စအခုလောက်ကောင်မှာဟိုဗိုလ်ချုပ်ကျုပ်တို့လုပ်တဲ့ဆိုတဲ့ကိစ္စအစရှိရင်ပေါ့ နော်ဆိုတော့အခုကိုပြီးခဲ့တဲ့ရွေးကောက်တဲ့ဘက်ကကြည့်လို့ရှိရင်မူပြီးနေမှာဆိုလို့ရှိရင်ကာလန်ပီးရဲ့မြူကြီးအားလုံးဒါပမာအများစုတွေဖြစ်တဲ့ဥစ္စာတွေချက်သွားပြီအခုကချင်းပြည်နယ်မှာဆိုမြူကြီးနားမှာပမာအများစုဖြစ်သွားတယ်ဟုတ်ပါဟုတ်ဆိုတော့အဲ့လိုမျိုးဟာမျိုးတွေမှာအဲ့လို Vermanization မှာပမာမှုပြုခံရတယ်ဆိုတော့အဲစိတ်မျိုးတွေရရှိတယ်နောက်ပြီးတော့ဥပမာဆိုလို့ရှိရင်ဒီဘာသာငယ်တွေကဟိုကိုကိုရလုပ်ခဲ့ဆိုရင်ပြဿနာရှိတယ်ဒါပေမဲ့ဘာသာငယ်တွေရဲ့ကိုကိုရကိုလာဘုံဖုန်ကြီးရောက်ဆောင်ပဲစီစီဆောင်ပဲဆိုလို့ရှိရင်အားလုံးကနေပြီးတော့မှဒါဟိုအများမမလူမျိုးအများဆုံးမပြောကြဘူးအစားရှိတဲ့ဖြင့်ဖိနှိပ်ခံနေရတယ်နှိမ်ချခံနေရတယ်ဆိုတော့စိတ်မျိုးကတော့ရှိနေတာအမှန်ပဲ
ဟုတ်ကဲ့ကျွန်တော်10မိနစ်တော့ပဲအချိန်ရပါတယ်ကျွန်တော်နောက်ဆုံးမိကွန်းဒေါက်တာနိုင်အောင်ပဲမိလိုက်ချင်ပါတယ်အခုလိုမျိုးခုနကအဟန့်တားတွေအနှောက်တားတွေမျိုးစုံကြုံရတဲ့အချိန်မှာပဲဆရယ်ပြည်အောင်စုမြန်မာနိုင်ငံမှာတိဆောက်နိုင်ဖို့မျှော်လင့်ချက်ကရှိရလားခင်ဗျတကယ်တမ်းတူညီနေတဲ့ common ground ရှိရလား
ရှိပါတယ်ကျွန်တော်မြင်တာကတော့ဗာလဲဆိုတော့အခုဆိုလို့ရှိရင်တိုင်းသားတွေအားလုံးကကိုကပြည်အောင်စုကြီးနဲ့အတူတူဆက်နေရမယ်ဆိုတဲ့ခံစားချက်မျိုးစုံချက်မျိုးရှိတယ်နောက်တစ်ခုကသူတို့ကိုယ်တိုင်လိုလိုလားလားနဲ့အခုတွဲဆောင်ဆွေးနွေးပွဲအပြေရှားရေးကိုသွားနေကြတာပဲအဲ့လိုပဲကျွန်တော်မြင်တာတော့ဗမာပြည်ထဲမှာလည်းတိုးတက်တဲ့ဒီဗမာလူငယ်တွေတော့အားလုံးကလည်းအခုတပြည့်ပြည့်နဲ့ဆက်တူလက်ခံလာကြတဲ့ဥစ္စာကြီး။နောက်ပြီးအနည်းဆုံးတော့ဗျာဟိုစစ်တပ်ကောင်ဖြစ်ဖြစ်ဒီနိုင်ငံပါတီအဖြစ်ဖြစ်အခုပြည်လုံးကြီးလာမှာဒီ Federal Democratic ပြည်အောင်စုတိဆောက်ရမယ်ဆိုတဲ့ဥစ္စာမရှိ။ဒါပေမဲ့ Federal Democratic ပြည်အောင်စုဘယ်လိုတိဆောက်ရမယ်ဆိုတဲ့နီးနာတော့ကွာနေတာပေါ့။နော်ဟိုဘယ်သူကအနာအဓိကပိုင်တာလဲဆိုတဲ့အမြင်တွေတော့လွဲနေတာပေါ့နော်။ဆိုတော့အဲ့ဒါကြီးကညှိနှိုင်းဖြေရှာမယ်ဆိုရင်ရတာရှိတယ်။နောက်ကျွန်တော်မြင်တာတော့တိုင်းရင်းသားတွေကိုခွဲတက်မှာပဲခွဲတက်မှာပဲဆိုတဲ့စိုးရင်စကြီးတွေနဲ့သွားလုတာသူတို့ရင်ဝါကိုပေါလာမဲ့လက်တွေကိုကမ်းလာမဲ့လက်တွေကိုစောက်စောက်ကမ်းတယ်လို့ဖြစ်နေတယ်။အဲ့ဒါမျိုးတွေတော့မဖြစ်သင့်ဘူးလို့ကျွန်တော်ကပြောချင်ပါတယ
်။
အဲ့တော့အနည်းဆုံးတော့တိုင်းရင်းသားရဲ့စိတ်ထဲမှာဒန်းတူရည်တူဖြစ်တယ်လို့ခံစားရအောင်လှုပ်ပေးနိုင်တယ်ဆိုလို့ရှိရင်ဒါလည်းကြော်ပြလို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲရဲ့လီလိုက်စီစဉ်ချိန်လေးဆက်သွားလို့ပါ။အဓိကပေါင်းဆွေးနွေးပြီးတဲ့ဒေါက်တာနိုင်အောင်နဲ့ဒေါက်တာရမျိုးသိန်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒါကျွန်တော်တို့ဒဲရဲ့လီလိုက်စီစဉ်ကိုတော့ဒီမှာပဲကျန်းစာခွင့်ပြပါခင်ဗျာ
။ကသားမျိုးစီစဉ်ပြဆက်တဲ့ဒါရဲ့လီလိုက်စီစဉ်မှာထုတ်လုပ်သူကတော့ကိုယ်စားဝင်လိုက်ဖြစ်ပါတယ်အခုတော့တရင်အချင်းချုပ်ကိုဒေါခင်မျိုးတက်ကပြောပြမှာပ
ါအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံကြားနေဆက်တိုင်းတစ်စိတ်တစ်ပိုင်းကာယံရင်းနဲ့ပတ်သက်ပြီးလွတ်တော်အမတ်တွေကြားနောက်ဆုံးရရှိခဲ့တဲ့သဘောတူညီချက်အတွက်သမ္မတဒေါနယ်ထရမ့်ကသူကျင့်တတ်မှုမရှိကြောင်းအင်ကာနေမှာပြောကြားလိုက်ပြီးမယ်နောက်တစ်ခါအစိုးရရန်ရတစ်စိတ်တစ်ပိုင်းထပ်ပြီးတော့ပိတ်ဖို့အတွက်အလားလာတော့မမြန်ဘူးလို့ပြောခဲ့ပါတယ်သူဟာဒီဆုံးဖြတ်ချက်အတွက်ပြောရဲလို့မပြောနိုင်တယ်လို့စိတ်လှုပ်ရှားတယ်လို့လည်းမပြောနိုင်ကြောင်းသူ့ရဲ့ cabinet အဖွဲ့ကိုသမ္မတအင်ဂျီမှာပြောကြားလိုက်တာပါ Venezuela နိုင်ငံအတွက်ပေးပို့တဲ့လူသားချင်းစာနာမှုအထောက်ပံ့ပစ္စည်းတွေကိုသမ္မတ Nicolas Maduro ကနိုင်ငံတွင်းကိုအဝင်မခံတဲ့ကြားကပဲအတိုက်ခံခေါင်းဆောင်ဖြစ်တဲ့ Juan Guaido ကတော့ February 23ရက်နေ့မှာနိုင်ငံတည်းကိုတည်ယူမှာဖြစ်ကြောင်းပြောကြားလိုက်ပါတယ်American တရားနိုင်ငံပေါင်း50လောက်က Venezuela ယာယီသမ္မတအဖြစ်နဲ့တိမှတ်ပြုထားတဲ့ Guaido ကအင်ကာနဲ့ဒုရုဆန္ဒပြပွဲမှာပြောလိုက်တာပါဒီကနေ့ February 23ရက်နေ့ဟာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့အတရားဒေးနှစ်မြောက်မွေးနေ့ဖြစ်ပါတယ်မြန်မာနိုင်ငံကလေးများအနေဖြင့်လည်းသတ်မှတ်ထားတဲ့ဗိုလ်ချုပ်အောင်ဆန်းမွေးနေ့အထိမ့်မှအဖြစ်ကလေးငယ်တွေကိုတနင်္ဂနွေလုံးအတိုင်းတန်နဲ့အာဟာရဒါနပြုမှုကျွေးမွေးလှူဒါန်းတာအပါအဝင်မွေးနေ့ပွဲတွေကိုနိုင်ငံတဝန်းမှာကျင်းပလို့ရှိကြပါတယ်အိန္ဒိယနိုင်ငံ New Delhi မြို့က Hotel Arpit Palace တဲ့ခုခံမှာအင်္ဂါနေ့အာယုံမတက်ခင်အချိန်မှာပဲမီးလောင်ကျွမ်းခဲ့ပါတယ်။ဒီမီးလောင်မှုမှာဗုဒ္ဓဂါယကိုဖျားဖူးသွားတဲ့မြန်မာအမျိုးသမီး2ဦးအပါအဝင်လူ12ဦးသေဆုံးခဲ့ပါတယ်။နောက်ထပ်ဒဏ်ရာသူက4ယောက်လောက်ရှိပါတယ်။မီးလောင်နဲ့
ကျေးဇူးပါရှင်။တရင်အကြီးချုပ်ကိုဒေါက်ခင်မြို့သက်ကပြောပြသွားတာပါ။ဒီကနေ့နဲ့အစီအစဉ်ကိုတော့ကိုကျော်လွင်နဲ့မဆူရင်ထွေးတို့ကတာဝန်ယူထုတ်လွှင့်ခဲ့တာပါရှင်။အင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။ Darryl Smith ဖြစ်ပါတယ်။ဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတလွားကတော့ရရှင်အားလုံးရှင်းလင်းချက်မြေကြပါစေရှင်။ကျွန်မအင်ဂျင်နီယာ
This program has come to you from the Voice of America, Washington.